Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ1ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလို့မီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ Direct ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးမှာပါယူကရိန်းမှာတိုက်ခိုက်မှုတွေမလုပ်ဖို့ကုလသမဂ္ဂတွင်းမှုချုပ်ကတောင်းဆိုသလိုယူကရိန်းနယ်မြေတွေကိုသိမ်းယူမှုနဲ့ပတ်သက်သူတထောင်ကျော်ကိုအမေရိကန်ကဒဏ်ခတ်ပါတယ်ထိုင်းဝန်ကြီးချုပ်ကိုထိုင်းဖွဲ့စည်းပုံခုံရုံးကမူလတာဝန်ပြန်ပြီးထမ်းဆောင်ခွင့်ပေးလိုက်ပါတယ်အမေရိကန်အရှေ့တောင်ပိုင်းဒေသမှာတော့ Ian Hurricane မုန်တိုင်းဒဏ်ကိုခံနေရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အမေရိကန်တောင်ပိုင်းဖလော်ရီဒါပြည်နယ်မှာကြုံနေရတဲ့ဟာရီကိန်းမုန်တိုင်းအန်ဒီယေကဘယ်လိုတွေရှိပါသလဲ
ဖလော်ရီဒါဘီချ်မှာရှိတဲ့အဲ့ကမ်းခြေဘေးနားမှာရှိတဲ့စားတောက်ဆိုင်တွေ restaurant တွေနောက်ပြီးကွန်ဒိုတွေပါရှိအားလုံးကပျက်စီးသွားတယ
်ဒေသခံမြန်မာနိုင်ငံသားတူပြောကြားသွားတာဖြစ်ပါတယ်ဆက်သွယ်မေးမြန်းချက်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါနိုင်ငံကသတင်းလွှာတွေကိုလည်းတင်ဆက်ဖို့ရှိနေပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ရုရှားထိန်းချုပ်ထားတဲ့ဇီဘိုရီရှားဒေသမှာတောက်ကြနေမနေ့ပိုင်းကရုရှားတပ်တွေရဲ့မစဲလ်ဒုံးနဲ့ပစ်ခတ်မှုကြောင့်တေဆုံးဒဏ်ရာရမှုတွေရှိခဲ့ကြောင်းနဲ့ဒီလိုတိုက်ခိုက်မှုတွေကိုရှော့ချဖို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတောင်းဆိုလိုက်တယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတူဗန်ဒူဂျာရစ်ကကုလသမဂ္ဂယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Most of the people were apparently trying to bring supplies to their families or communities or to reunite
with loved ones. ဒီကိတေဆုံးအမျိုးစုဟာသူတို့မိသားစုဆွေမျိုးအတိုင်းအဝန်းအတွက်ရိတ်ခါတဲ့ဖို့ဒါမှမဟုတ်ပြန်ဆုံစည်းနိုင်မှုစူးစမ်းနေတဲ့ပုံတွေ့ရပါတယ်ဒါဇီဘိုရီရှားကိုရုရှားအစိုးရကသူ့နိုင်ငံနဲ့ထည့်သွင်းဖို့မကြေညာခင်ကလေးမှရင်ဖြစ်ပွားခဲ့တာလို့ပြောထားတာပါရုရှားကယူကရိန်းမျိုးတွေကိုမစဲလ်ဒုံးတွေအသေးခံဒုံးတွေနဲ့သတင်းပတ်ပေါင်းများစွာပစ်ခတ်ခဲ့တာဖြစ်ပြီးဒီဇီဘိုရီရှားဒေသမျိုးတော်ပစ်ခတ်မှုကနေလူပေါင်း30တေဆုံးပြီးတော့88ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်တောက်ကြနေမှာယူကရိန်းနယ်မြေ၄ခုဖြစ်တဲ့လူဟန်စတုန်းရဲ့ခါဆန်နဲ့ဇီဘိုရီရှားဒေသတွေကိုရုရှားကသူ့နိုင်ငံတွေထည့်သွင်းတဲ့အခမ်းအနားကိုမော်စကိုမှာရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ဦးဆောင်ကျင်းပခဲ့တာဖြစ်ပါတယ်ဒီဒေသလေးကအခုဆိုရုရှားနဲ့တသားတည်းဖြစ်လာပြီလို့အခမ်းအနားမှာလည်းကြေညာခဲ့တာပါအခုလိုရုရှားရဲ့လှုပ်ဆောင်မှုကိုတောင့်ပြန်နေတဲ့အနေနဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကယူကရိန်းကို NATO မဟာမိတ်အဖွဲ့မှာပါဝင်အောင်အမြန်ချထားပြီးဖို့ရှောက်လွှာတင်သွင်းခဲ့တာဖြစ်ပါတယ
်ရုရှားဆိုရလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့မိသားစုတွေနဲ့ရုရှားဗဟိုပန်အုပ်ချုပ်ရေးမှုအပါအဝင်ယူကရိန်းကိုရုရှားကျူးကျော်မှုမှာဆက်နွယ်နေကြတဲ့လူပုဂ္ဂိုလ်ပေါင်း1000ကျော်နဲ့စီးပွားရေးကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကတောက်ချနေကပိတ်ဆို့ပစ်ဒဏ်တွေချမှတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကနိုင်ငံတကာဥပဒေတွေကိုအာခံပြီးသိမ်းယူထားတဲ့ယူကရိန်းနယ်မြေတွေကိုရုရှားနိုင်ငံအတွင်းထည့်သွင်းလိုက်တဲ့စာချုပ်ချုပ်ဆိုအပြီးမှာအဲ့ဒီလိုအရေးယူမှုတွေလှုံ့ဆော်လိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းရုရှားကဒီလုပ်ရဟာတရားမဝင်ဘူးဆိုတာသဘောပေါက်ဆန်းပါလို့ပြောဆိုလိုက်ပါတယ်။အဲဒီလိုပိတ်ဆို့ပစ်ဒဏ်ခတ်ဖို့အတွက်စစ်ဘက်ဆိုင်ရာထောက်ပံ့ရေးဆိုင်ရာနဲ့ဗန္ဒာရေးဆိုင်ရာဦးစီးလှုံ့ဆော်နေကြသူတွေယာနဲ့ချီတဲ့ရုရှားဥပဒေပြုအမတ်တွေရဲ့အမည်စင်းတွေကိုအမေရိကန်ဗန္ဒာရေးဝန်ကြီးဌာနကအမည်စင်းနဲ့တကွဖော်ပြလိုက်ပါတယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကလည်းပို့ကုန်ထိန်းချုပ်ရေးဥပဒေချိုးဖောက်တဲ့စာရင်းထဲမှာရုရှားကုမ္ပဏီပေါင်း58ခုကိုထဲပေါင်းထည့်လိုက်ပါတယ်။ဒါအပြင်အမေရိကန်နိုင်ငံရေးဝန်ကြီးဌာနကလည်းရုရှားလူပုဂ္ဂိုလ်ပေါင်း900ကျော်ကိုဗီဇာပြည်ဝင်ခွင့်ကန့်သတ်ပိတ်ဆို့လိုက်ပါတယ်ခင်ဗျာ
။ယူကရိန်းစစ်ပွဲဟာကမ္ဘာတစ်လောကောက်နှံတဲ့ဓာတ်ပြင်ဩဇာတင်ပို့မှုကိုအဟံတားဖြစ်စေတဲ့အတွက်2008ကမ္ဘာဗန္ဒိုင်းခြေနေကျဆင်းမှုနောက်ပိုင်းအခုတချိန်ကအဆိုးဝါးဆုံးဆန္ဒရိတ်ကပြက်လက်မှုဖြစ်လာစေပြီးတော့လူပေါင်း345တန်းလောက်ကိုအသက်ပေးဆုံးရတဲ့အထိဖြစ်စေတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကတောက်ကြနေမှာပြောကြားလိုက်ပါတယ် IMF ကနောက်ဆုံးထုတ်ပြန်တဲ့သုတေသနစစ်တမ်းမှာတော့နိုင်ငံပေါင်း48နိုင်ငံလောက်မှာစစ်နယ်ကပြက်လက်မှုအပြင်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်စားတောက်ကုန်းနဲ့ဓာတ်ပြင်ဩဇာစီးရုတ်တရက်ထိုးတက်သွားတဲ့အတွက်အခု2022နဲ့23မှာတွင်းကုန်အတွက်သူတို့ပေးချေရမယ်ငွေဟာဒေါ်လာ9ဘီလီယံအထိရှိလာမယ်လို့ခန့်မှန်းပါတယ် ဒါဟာကိုဗစ်ရောဂါနဲ့လုံစားစီဈေးနှုန်းကြီးမြင့်မှုတွေနောက်ပိုင်းအကျွေးပေးဖို့အတွက်အခက်အခဲနဲ့ရင်ဆိုင်နေရတဲ့မတိမငြိမ်ဖြစ်နေတဲ့ဒီနိုင်ငံတွေအတွက်အရင်ွေမရှိတဲ့လောက်ဖြစ်သွားနိုင်တယ်လို့လည်း IMF ကပြောပါတယ်2018ခရက်ကရာသီဥတုဖောက်ပြန်မှုဒဏ်နဲ့ဒေသရင်းပဋိပက္ခတွေကြောင့်ဆန္ဒရေးကပြဿနာကြုံတွေ့နေရတာဟာယူကရိန်းစစ်ပွဲကြောင့်အခြေအနေပိုးပြီးဆိုးလာစေတယ်လို့ပြောပါတယ်။ဒါကြောင့်ကမ္ဘာဆန္ဒရိတ်ခါအဖွဲ့ WFP နဲ့တခြားထောက်ကူပေးအဖွဲ့အစည်းတွေကနေတဆင့်လူသားချင်းစာနာမှုအကူအညီတွေပေးအပ်ချဖို့နဲ့ဆန္ဒရိတ်ခါပြဿနာကြုံရတဲ့နိုင်ငံတွေဆင်းရဲတဲ့နေသူတွေကိုငွေကြေးအထောက်ပံ့ပေးဖို့လည်းပန်ကြားလိုက်ပါတယ
်။အီရန်နိုင်ငံကအစိုးရစန့်ကျင်ရေးဆန္ဒပြနေကြသူတွေကိုပြင်းပြင်းထန်ထန်နှိမ်နင်းဖို့လုံခြုံရေးတပ်ဖွဲ့တွေကိုအစိုးရကအမိန့်ပေးထားကြောင်းအီရန်အစိုးရတဲကပဲပေါက်ကြားလာတဲ့စာရွက်စာတမ်းတွေကိုကိုးကားပြီး Amnesty International AI လူငင်းချမ်းသာကွင်းအဖွဲ့ကြီးကပြောပါတယ်။သတင်းနှစ်ပတ်နီးပါးကြာပြီဖြစ်တဲ့နိုင်ငံတော်ဝန်ကအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေအတွင်အနည်းဆုံးလူ52ဦးသေဆုံးခဲ့တယ်လို့လည်းဗြိတိန်နိုင်ငံလန်ဒန်မြို့အခြေစိုက် AI အဖွဲ့ကတောက်ကြနေကပြောပါတယ်။အီရန်လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြလူအုပ်ကိုကြီးအစ်စ်တွေသုံးပစ်ခတ်တာနံပါတ်တုပ်တွေနဲ့ရိုက်တာနဲ့ Hijab ခေါ်ကောင်းကြုံပဝါတွေကိုလွှန့်ပစ်ကြတဲ့မွတ်စလင်အမျိုးသမီးတွေကိုလည်းကာအိန်နီပြပြအောင်လှုပ်ဆောင်နေကြပါတယ်။ဒီလစက်တင်ဘာ23ရက်နေ့ကအီရန်နိုင်ငံမှာရှိတဲ့ကာရစ်စတန်လူနည်းစုလူမျိုးနွယ်စုတွေကအသက်22နှစ်အရွယ်ရှိမာရှာအမနီဆိုသူအမျိုးသမီးကိုဟီဂျပ်ခေါ်ခေါင်းစည်းပဝါယော့ဒီယော်ရဲစီးနှောင်ထားတယ်ဆိုပြီးအီရန်ဘာသာရေးရဲတွေကဖမ်းဆီးထားစင်မှာတေဆုံးခဲ့ပါတယ်။အဲ့ဒါကိုမကျေနပ်ကြတဲ့အတွက်အီရန်နိုင်ငံတဝမ်းမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဟာစက်တင်ဘာ16ရက်နေ့ကစတင်ပြီးနိုင်ငံအနှံ့ဖြစ်ပွားနေတာအခုချိန်ထိဖြစ်ပါတယ်ခင်ဗျာ
။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5မီတာ24 kHz 11.33 ညာ5မီတာ40 kHz 9.33 ညာလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တာဝန်ကနေဆိုင်းငံတာခန့်ရတဲ့ထိုင်းဝန်ကြီးချုပ် Project Chan Ocha ကိုအ ਨੇ ဆုံး၈နှစ်ရွေးကောက်ပွဲကျင်းပခြင်းအထိတာဝန်ထမ်းဆောင်ဖို့အတွက်ထိုင်းဖွဲ့စည်းပုံခုံရုံးကနေပြီးတော့တောက်ကြနေမှာဆုံးဖြတ်ချက်ချလိုက်ပါတယ်2014မှာအာနာသိမ့်ပြီးတက်လာတဲ့ဒီဝင်ကြီးချုပ် project ဟာဖွဲ့စည်းပုံအရဝင်ကြီးချုပ်တက်တန်းတာဝန်ကို၈နှစ်ကန့်သက်ထားချက်ချိုးဖောက်မှုရှိမရှိခေါင်းယုံကဆုံးဖြတ်ပေးဖို့အတိုက်ခံလွှတ်တော်အမတ်တွေလျှောက်ထားခဲ့တဲ့နောက်မှာအောက်ကလာတဲ့မှာသူ့ကိုတာဝန်ကဆိုင်းငံ့တကယ်တာပါစစ်တပ်က2019မှာဥဆောင်ရေးဆွဲတဲ့ဖွဲ့စည်းပုံအရဝင်ကြီးချုပ်တက်တန်းကို၈နှစ်တက်မှတ်ထားတာဖြစ်ပြီးအတိုက်ခံအမတ်တွေကဝင်ကြီးချုပ်တာဝန်ထမ်းဆောင်တဲ့နှစ်ကို2014တက်မှတ်ပြီးအခု၈နှစ်ပြည့်ပြီလို့ကန့်ကွက်တာပါ project ကိုထောက်ခံသူတွေကလည်းသူတာဝန်ထမ်းဆောင်တာဟာလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအတည်ပြုပြီး2019ဆန္ဒခိုင်ပွဲပြီးမှစတင်တယ်လို့ညွှန်ကြားထုတ်ပါတယ်။ဖွဲ့စည်းပုံခွင့်ရုံးကတော့သူက2019ဩဂုတ်6ရက်ဖွဲ့စည်းပုံဥပဒေစတင်အသက်ဝင်တဲ့နေ့မှာတာဝန်ထမ်းစထမ်းဆောင်လာလို့ထောက်ခံမဲ6မဲကန့်ကွက်မဲ3မဲနဲ့အတည်ပြုပါတယ်။အခုလိုခွင့်ရုံးကအတည်ပြုလိုက်တဲ့အတွက်ပရယုတ်ဟာဝန်ကြီးချုပ်တာဝန်ကိုပြန်ပြီးတော့ထမ်းဆောင်ခွင့်ရသားသလိုလာမယ့်မေလမှာကျင်းပမယ့်ရွေးကောက်ပွဲမှာလည်းပြန်ပြီးအရွေးခံနိုင်ခွင့်ရှိသွားပြီဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတောက်ကြနေအစောပိုင်းကစာသင်ကန်းတစ်ခုအတွင်ပြင်းထန်တဲ့အသေးခံဘုံးပေါက်ကွဲခဲ့တဲ့အတွေ့အနည်းဆုံးကျောင်းသားကျောင်းသူ19ဦးသေဆုံးပြီး28ဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။အဲဒီလိုသေဆုံးဒဏ်ရာရရှိသူတွေထဲမှာမိန်းကလေးတွေလည်းပါဝင်ကြပါတယ်။ဟာဇာရာရှီးယိုက်မွတ်စလင်တွေအများဆုံးနေထိုင်ကြတဲ့ဒက်ရှ်အီပါချီအနောက်ပိုင်းရပ်ကွက်ကကာ့ချ်ပညာရေးစင်တာအဆောက်အုံထဲမှာအဲဒီဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တာလို့မြန်မြန်တပ်သေးတွေနဲ့ရဲတပ်ဖွဲ့ဝင်တွေကပြောပါတယ်။အဲ့ဒီဘုံပေါက်ကွဲမှုကြောင့်တေဆုံးတန်ရရှိကုန်တာကိုကာဘူးရဲတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခါလစ်ဇာဒရန်ကလည်းအတည်ပြုပြီးဒါဟာအကြမ်းဖက်မှုဖြစ်တယ်ဆိုပြီးရှုံးချလိုက်ပါတယ်။အဲ့ဒီအတွက်တာလီဘန်လုံခြုံရေးတပ်ဖွဲ့တွေကအနီးတစ်ဝိုက်ကိုရောက်ရှိစုံစမ်းတာတွေလှုပ်ဆောင်နေပြီလို့လည်းပြောပါတယ်။အဲ့ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးမြေတီအဖွဲ့အစည်းကမှသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာကြေညာခြင်းမရှိသေးပါဘူးခင်ဗျာ။
အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့နှစ်နိုင်ငံဆေးလက်ချက်မှုကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားရဲ့ဒီသတင်းပတ်တွင်မစ္စိုင်းတုံးဆန့်သက်မှုတွေတွေ့လာရတဲ့နောက်မှာတောင်ကိုရီးယား၊အမေရိကန်နဲ့ဂျပန်သုံးနိုင်ငံကသူတို့ရဲ့စစ်သင်းပေါ်တွေနဲ့၅နှစ်အတွင်းမှာပထမဆုံးအကြိမ်အဖြစ်နဲ့ဒီပူတွဲရေငုပ်တင်မောတိုက်ဖြတ်ရေးဆေးလက်ချက်မှုကိုတောက်ကြနေမှာစတင်ခဲ့ကြပါတယ်။အမေရိကန်ထူးသမ္မတကင်မရွန်ဟဲရစ်ကအာဆီယံမိတ်ဆွေတွေရဲ့လုံခြုံရေးကိုအမေရိကန်ကအလေးထားကြောင်းပြသဖို့အတွက် တောင်ကိုရီးယားကိုချက်တပရင်းနဲ့တွားရောက်ခဲ့ပြီးတဲ့နောက်မှာရောမသွားခင်မှာပါမြောက်ကိုရီးယားဘက်ကမစ္စိုင်းတုံးတွေကိုပစ်လွတ်ခဲ့တာလည်းဖြစ်ပါတယ်။ကိုရီးယားကျွမ်းဆွဲအရှိတ်ကန်ရိုရာမှာတရက်တာပြုတ်လွတ်တဲ့တောက်ကြနဲ့သုံးနိုင်ငံပူးတဲ့ဆေးလေ့ကျင့်မှုဟာမြောက်ကိုရီးယားရဲ့ရင်းကုန်သင်္ဘောကနေမစ္စိုင်းတုံးပစ်ခတ်နိုင်စွမ်းကိုကင်တွယ်ဖြေရှင်းဖို့ဖြစ်ကြောင်းတောင်ကိုရီးယားရဲ့တပ်ကလည်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆွမ်းအင်တုံးနဲ့ရင်းကုန်သင်္ဘောအပေါ်အဝင်ပိုးပြီးကြီးမားတဲ့ရင်းကုန်သင်္ဘောတွေတည်ဆောက်နေသလိုဒီရင်ငုတ်သင်းမောတွေကလည်းအဆင့်မြင့်မစ္စိုင်းတုံးတွေပြစ်လွတ်နိုင်မှုစမ်းသပ်မှုတွေပါလုပ်နေတာပါဒီရေအောက်ကနေမစ္စိုင်းတုံးပြစ်သွင်းမှုကကြိုတင်သိနိုင်မှုခက်ခဲတဲ့အတွက်အခုလိုမြောက်ကိုရီးယားရဲ့စမ်းသပ်မှုကတောင်ကိုရီးယားအမေရိကန်နဲ့ဂျပန်တို့ကိုစိုးရိမ်စေတာလည်းဖြစ်ပါတယ
်ဟာရီကိန်းမုန်တိုင်းအီရန်ဟာအမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ကုန်းနူမိုင်းကိုတောက်ကြနေကဝင်ရောက်တိုက်ခတ်နေပါတယ်မုန်တိုင်းနဲ့အတူရေကြီးတာတွေစိုးစိုးဝါးဝါးဖြစ်ပေါ်လာနိုင်တဲ့အတွက်ကြောင့်တမိုင်းဝင်ချာလက်စတန်မြို့ကိုချိန်ချောင်းနေပါတယ်ဟာရီကိန်းမုန်တိုင်းအိုင်ရန်ဟာဖလော်ရီဒါပြည်နယ်ကိုလည်းဝင်ရောက်တိုက်ခတ်ခဲ့ပြီးအပျက်အစီးတွေကြီးမားသလိုလူထောင်ပေါင်းများစွာလည်းသူတို့ရဲ့နေအိမ်တွေမှာပိတ်မိနေကြပါတယ်။ဟာရီကိန်းမုန်တိုင်းအီရန်ရဲ့ဗဟိုချက်မှဟာတောက်ကြနေနေလယ်ပိုင်းလောက်ကဂျော့ချ်တောင်းမြို့နာကကမ်းခြေကိုဝင်ရောက်တိုက်ခိုက်ခဲ့တာဆိုရင်ဗုဒ္ဓူးနေကဖလော်ရီဒါကမ်းခြေကိုတိုက်ခိုက်ခဲ့တာလောက်ပြင်းအားမရှိတော့ဘဲတော်တော်ကိုပျော့သွားခဲ့တယ်လို့အမေရိကန်အမျိုးသားဟာရီကိန်းစင်တာကပြောပါတယ်။မုန်တိုင်းကြောင့်လမ်းတွေပေါ်မှာတစ်ပင်တွေလမ်းမီးတိုင်တွေပြိုလဲကျနေပြီးချာလက်စတန်မြို့လယ်ကကျွန်းဆွယ်နေရာမှာရေကြီးနေပါတယ်။ဒီဟာရီကိန်းမုန်တိုင်းအီရန်ကြောင့်အမေရိကန်ပြည်ထောင်စုမှာအနည်းဆုံး9ဦးသေဆုံးပြီးဒီအရေအတွက်ထက်လည်းများနိုင်သေးတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိပ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်စုစုလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးနားဆင်ရမှာကတော့အိန္ဒိယမြန်မာနယ်စပ်ကမြန်မာနိုင်ငံသားတွေရဲ့အခြေအနေပဲဖြစ်ပါတယ်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အတွင်းရောက်ရှိနေကြတဲ့မြန်မာစစ်ရှောင်တွေလိုက်နာရမယ့်အသေးစိတ်စီးမင်းစည်းကမ်းတွေကိုပြည်နယ်အစိုးရအနေထပ်ပြီးတော့ထုတ်ပြန်လိုက်ပါတယ်။အိန္ဒိယနိုင်ငံထဲမှာလက်နက်ခဲယမ်းအပါအဝင်တရားမဝင်ကုန်ကူးတာတွေလုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေမကြာခဏဆိုသလိုဖမ်းဆီးမိတဲ့နောက်ပိုင်းမှာစစ်ဘေးရှောင်တွေအနေနဲ့နေရာရွှေ့ပြောင်းဓာတ်တွေခွင့်ပြုချက်ယူဖို့အပါအဝင်စီးကန်းတွေကိုလိုက်နာဖို့မီဇိုရမ်အစိုးရကပို့ပြီးတင်းကျပ်လာတာဖြစ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုခင်မောင်စိုးမင်းကတင်ပြမှာဖြစ်ပါတယ်ဗျာ။
အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုရောက်ရှိခိုးလုံနေကြတဲ့မြန်မာနိုင်ငံသားအလုံးစစ်ရှောင်အသိမှတ်ပြုအထောက်အထားကတ်တွေလောက်ကြဖို့ခွင့်ပြုချက်ယူပြီးမှနေရာရွှေ့ပြောင်းသွားလာကြဖို့စတဲ့အသေးစိတ်အချက်လက်တွေပါတဲ့စီကမ်းချက်၁၁ခုကိုအိုက်ဇော်ခရိုင်ဒေပယူတီကော်မရှင်နာကထပ်မံထုတ်ပြန်လိုက်ပါတယ်ဒါဟာဒီလစက်တင်ဘာလ19ရက်နေ့ကထုတ်ပြန်ခဲ့တဲ့အိမ်ယာမြေဝယ်ယူတာခွင့်ပြုချက်မရှိဘဲစီးပွားရေးလုပ်ငန်းတွေလုပ်ခွင့်မရှိတာစတဲ့စီကမ်းချက်တွေအပြင်ထပ်တိုးဖြစ်ဆွတ်ပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်မီဇိုရမ်ပြည်နယ်ထဲမှာမြန်မာစစ်ရှောင်ဒုက္ခသည်3000လောက်ကိုလက်ခံထားပြီးပြည်နယ်လုံခြုံရေးအတွက်စီကမ်းတွေတင်းကျပ်လာပုံရတယ်လို့မီဇိုရမ်ရောက်မြန်မာနိုင်ငံသားတွေကပြောပါတယ်မောင်ဂိုလုပ်ငန်းတွေလက်နက်ခရမ်းကင်ဆောင်တာတွေရှိလာတဲ့အခါမှာတော့မီဇိုရမ်အစိုးရဘက်ကဒါကိုစိုးရိမ်လာတာဖြစ်တယ်လို့မီဇိုရမ်ပြည်နယ်ရောက်ချင်းတိုင်းရင်းသားတဦးက VOA ကိုပြောပြပါတယ်
။ဆက်ပြီးဆောင်တွေလည်းအများကြီးရှိနေတဲ့အချိန်အတော်အတွင်းမှာကတချို့မတမာသူတွေကပေါ့နော်။ငွေရစီဝါအဖြစ်တော်တော်ကောင်းပေါ့နော်။သူတို့ဟိုအဲ့လိုမျိုးတွေပေါ့နော်။အများကြီးမကောင်းတဲ့အရာတွေကိုဒါလုပ်တယ်။လူတက်မှုတွေအများကြီးလုပ်တဲ့ခါကြတော့ပေါ့နော်။သူတို့ဟိုဒီမီဇိုရမ်မှာနေထိုင်တဲ့ဒါမီဇိုလူမျိုးတချို့ကပေါ့နော်မီဇိုလူမျိုးတချို့ကဆိုတော့ဒါအများတော့တချို့တွေကတော့နားလေပြီပြီမဲ့တချို့ကဆိုတော့ဒါတော်တော်လေးကိုဆွေးရင်လာကြတာပေါ့နော
်စက်တင်ဘာလ28ရက်နေ့နေစွဲနဲ့အသစ်ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံသားတွေလိုက်နာရမယ့်စီကမ်းချက်17ချက်ထဲမှာစစ်ရှောင်အသိမှတ်ပြုကတ်တွေလောက်ကြဖို့ဒုက္ခသည်စကန်ကနေတနေရာကိုပြောင်းရွှေ့မယ်ဆိုရင်ရွှေ့ပြောင်းသွားလာခွင့်တောင်းခံဖို့အိမ်ချမ်းမြေမဝယ်ယူဖို့ဈေးဆိုင်ပါဝင်စီးပွားရေးလုပ်ငန်းတွေမလုပ်ကင်ကြဖို့ရင်မောင်းလိုင်စင်တဲ့နိုင်ငံသားကတ်တွေမလုပ်ကြဖို့စတဲ့အဓိကအချက်တွေပါဝင်ပါတယ်။ကျန်တဲ့အချက်တွေကတော့ကားနဲ့ဆိုင်ကယ်လိုမြန်မာနိုင်ငံကယူလာတဲ့ပိုင်ဆိုင်မှုတွေကိုစီရင်ပြဖို့နဲ့အိန္ဒိယနိုင်ငံရဲ့ဥပဒေအတိုင်းလိုက်နာဖို့စတဲ့သတိပေးချက်တွေပါဝင်တာပါ။ မကြာသေးခင်သတင်းပတ်တွေအတွင်းကလည်းမြန်မာနယ်စပ်ကနေဝင်ရောက်လာတယ်လို့ခန့်မှန်းရတဲ့ရူပီးငွေ 3,340 ကျော်တန်ဖိုးရှိတဲ့ရွှေတုံး 400 နီးပါးကိုအိန္ဒိယနိုင်ငံအတွင်းဖမ်းဆီးမိခဲ့တဲ့အကြောင်းဒေတာရင်းသတင်းတွေကရေးသားခဲ့ပါတယ်စက်တင်ဘာလ22ရက်နေ့ကလည်းမြန်မာနိုင်ငံသား9ယောက်ကိုစစ်သုံးပစ္စည်းတချို့နဲ့မီဇိုရမ်ပြည်နယ်ထဲမှာဖမ်းဆီးရမိခဲ့ပါတယ်။စီးပွားရေးတစ်ခုခုလုပ်ပြီးဝင်ငွေမရှာရဆိုတဲ့ကန့်သတ်ချက်အပေါ်မှာတော့မြန်မာစစ်ရှောင်တွေကစိုးရိမ်နေကြပါတယ်။မီဇိုရမ်ပြည်နယ်ထဲမှာမြန်မာစစ်ရှောင်အများစုကအိမ်အကူ၊ဆိုင်ကယ်ကယ်ရီ၊လက်သမားပယံကုန်တန်း၊ဈေးဆိုင်အလုပ်တွေနဲ့စားဝတ်နေရေးဖြည့်ရှင်နေကြရတာပါ။ဒီလုပ်ငန်းတွေအထိကန့်သတ်လာမှာလားဆိုတာကိုတော့ပြည်내အစိုးရတာဝန်ရှိသူတွေအပေါ်မူတည်ပြီးဆွေးနွေးဖို့လိုအပ်လိမ့်မယ်လို့မီဇိုရမ်ရောက်စစ်ဆောင်ကူညီရေးအဖွဲ့အစည်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောပြပါဗျာ။အဲ
အရင်ကတော့အဲ့တော့ဒီကန့်သတ်မထားဘူး။ဒီစစ်ဘေးဆောင်တွေကညတော့အရှင်ကိုမူရီစီဝါကုတရားဝင်ဖို့ဒါအများရဲ့ခါကျတော့သူကအဲ့ဒါအုံယူနေတာပေါ့နော်။ပြီးတော့နည်းနည်းဖမ်းမိလိုက်ရဆိုရင်လည်းသာစစ်ဆောင်တွေကရောင်းတာပေါ့ကျမတို့တွေကျွန်တော်တို့တွေကစစ်ပေးဆောင်တွေပါဆိုပြီးတော့အဲ့ဒီစစ်ပေးဆောင်ဆိုတဲ့ကောင်းစီအောက်ပါနေပြီးတော့ဒီမွေးရှိဝါရောင်းဝယ်ဖောက်ကားမှုတွေတအားများတဲ့ခါကျတော့ညုံညင်လာတာပေါ့သူတို့လုံးဝကိုပိတ်ပလိုက်တာမျိုးလားဒါမဟုတ်နည်းနည်းပါးပါအခွင့်အရေးပေးတယ်လားဆိုတဲ့ဟာကိုညီမတိတိကျကျဒီချိန်မှာမပြောနိုင်သေးဘူးသူတို့နဲ့စီဝေးဆောင်ပေါ်ရှိတယ်
အိန္ဒိယစုံစမ်းထောက်လှမ်းရေးအေဂျင်စီ NIA ဟာမီဇိုရမ်ပြည်နယ်တဲကနေရာ၅ခုကိုမကြာသေးခင်ကဝင်ရောက်စီးနှင်းမှုတစ်ခုမှာပေါက်ကွဲစေတဲ့ပစ္စည်းတွေအပါအဝင်လက်နက်တွေကိုဖမ်းဆီးမိတယ်လို့အိန္ဒိယသတင်းတွေကရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းကိုပို့မဲ့ပစ္စည်းတွေလို့တချို့သတင်းတွေမှာဖော်ပြပေမဲ့အိန္ဒိယအရာရှိတွေကတော့အတည်ပြုချက်မပေးသေးပါဘူး။စုံစမ်းစစ်ဆင်နေတဲ့အကြောင်းပဲပြောဆိုပါတယ်။အဲဒီလိုသတင်းတွေထွက်ပေါ်ခဲ့ပြီးနောက်ပိုင်းမှာဒုက္ခသည်တွေအပေါ်မီဇိုရမ်အစိုးရကစီကံတွေတင်းကျပ်လာခဲ့ပါတယ်။မီဇိုရမ်ပြည်နယ်ရောက်နေတဲ့မြန်မာဒုက္ခသည်အရေအတွက်ဟာ3000လောက်ရှိတယ်လို့မီဇိုရမ်အစိုးရအရာရှိတွေကကိုးကားပြီးသတင်းတွေမှာရေးသားထားပေမဲ့ဒုက္ခသည်အကူအညီကယ်ဆယ်ရေးအဖွဲ့တွေကတော့ဓာတ်ထက်မကများနိုင်တဲ့ဆိုပြီးတော့လည်းခံမှန်းနေကြပါတယ်ခင်ဗျာ
ဒါတော့မြန်မာနိုင်ငံရဲ့နေဆက်ဖြစ်တဲ့မီဇိုရမ်ပြည်နယ်မှာဒီအဲ့ဒီပြည်နယ်ကိုရောက်ရှိနေတဲ့မြန်မာစစ်ရှောင်တွေအပေါ်မှာပို့ပြီးတော့စီးကန်းတွေတင်းကျပ်လာတဲ့အကြောင်းကိုကိုခမောင်စိုးမင်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့ဒီအမေရိကန်ပြည်ထောင်စုအတွင်းမှာ NDA တွေကြုံနေရတဲ့ Florida ပြည်နယ်ကသဘာဝဘေးအကြောင်းကိုလည်းတင်ပြခြင်းပါတယ်အမေရိကန်အရှေ့တောင်ပိုင်း Florida ပြည်နယ်ကိုဗုဒ္ဓနေ့ကဝင်ရောက်တိုက်ခတ်သွားတဲ့ Ian Hurricane မုန်တိုင်းကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုပြည်နယ်အစိုးရကအ мян ဆုံးပြန်လုပ်ပေးဖို့မျှော်လင့်နေကြပေမဲ့လောလောဆယ်မှာတော့ဒေသတွင်းခရီးသွားလုပ်ငန်းထိခိုက်နိုင်တယ်လို့အဲ့ဒီဒေသမှာနေထိုင်တဲ့မြန်မာနယ်ပယ်တချို့က VOA ကိုပြောပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါလေဗျာမိုးနှဲအနေရဲ့သတိပေးချက်ထုတ်ပြန်ထားတဲ့ Florida ပြည်နယ်မှာတချို့ပြည်နယ်တွေဆိုရင်အင်္ဂါနေ့မှာကတည်းကမိုးတဲထန်ရေလွှမ်းမိုးမှုရှိခဲ့ပြီးပိုဒူးနေ့မှာတော့ Iron Hurricane မုန်တိုင်းက Fort Myers ဆိုတဲ့ကမ်းခြေမြို့ကိုအဓိကဝင်ရောက်ပွင့်နှောက်သွားခဲ့တာပါအပန်းဖြေကမ်းခြေဒေသဖြစ်တဲ့ Fort Myers မြို့ကစီးပွားရေးလုပ်ငန်းအတော်များများထိခိုက်ခဲ့ရတယ်လို့အဲ့ဒီမြို့မှာနေထိုင်တဲ့ကိုအောင်ကြည်က VOA ကိုပြောပါတယ်
ဖော်မယာဘီချ်မှာရှိတဲ့အဲ့ကမ်းခြေပင်လမ်းမှာရှိတဲ့စားတောက်ဆိုင်တွေ restaurant တွေလူတွေတအားစီတာအဲ့မှာဆိုရင်ဟိုမှာတခြားဆယ်နေလာလေကြတာအဲ့မှာနောက်ပြီးကွန်ဒိုတွေပါချင်းအားလုံးကပျက်စီးသွားတယ်ရေတွေမြုပ်သွားတယ်သူတို့ storm surge က8 to 12 feet ပေါ့10ပေးကနေ12ပေးထိတက်လာတယ်ဆိုတော့သူတို့ပြောအဲ့နာအကုန်လုံးပျက်စီးသွားတယ်ပြီးရင်ငါးများတဲ့နေရာတွေဖီယာပေါ့လေသူတို့ခေါ်တာဖီယာအဲ့ငါးများတဲ့အဲ့စာရေးကုန်ပျက်စီးသွားတယ်။နောက်ကျွန်တော်တို့မြို့ဖုန်မာယာနဲ့ဆက်တွေ့နေတဲ့ Sunnyvale Island တို့ Captiva တို့အဲ့မှာကိုဆက်သွားတဲ့တရားကြီးရှိတယ်ဗျ။သူတို့ခေါ်တာတော့ Sunnyvale Causeway လို့ခေါ်တယ်ပေါ့လေ။အဲ့ဒါ3မိုင်လောက်တော့ရှည်ပါတယ်။အဲ့တရားကြီးကလည်း3မိုင်ပြတ်သွားတယ်လို့ပြောတယ်။3မိုင်ကျိုးပြတ်တာအခုတခါသတင်းထဲမှာကြည့်ရတော့သူတို့အကုန်လုံးရေထဲမျောသွားတယ်လို့ပြောပါတယ်။အခုဒီလိုဖြစ်သွားတော့ကျွန်တော်တို့မြို့မှာစခီရွားလုပ်ငန်းထိခိုက်နေမှာဟုတ်ဆိုကျွန်တော်တို့ software florida ဟိုအဲ့တည်းဒီအများကြီးတာလာကြတာ
တနာယီမိုင်150ကျော်နဲ့ Fort Myers မြို့ကိုဝင်ရောက်လာတဲ့ hurricane မုန်တိုင်းကြောင့်နှစ်ရက်နီးပါးလျှက်စင်ပြီးပြတ်တောက်ခဲ့ရပြီးတောက်ကြနေမုန်တိုင်းလွန်သွားပြီးချိန်တချို့နေရာတွေမှာလျှက်စင်ပြီးပြန်ရနေပြီးဆိုပေမဲ့ကားလမ်းမမီးပွိုင်တွေမှာလျှက်စင်ပြီးမရှိတဲ့အတွက်အစားအသောက်ရရှိဖို့ဈေးဝယ်ထွက်သူတွေလမ်းမှာအခက်ကြုံရပုံကိုလည်းဥအောင်ကြီးကဗီဒီယိုကိုပြောပါလေ
ဖို့မှာရတမျိုးလုံးမှာမီးမရကြသေးဘူးကျွန်တော် ဒီနေ့မနေ့တောင်မှကျွန်တော်ဟိုဆေးနည်းနည်းဝယ်စားရှိလို့ Costco ကိုသွားတယ်လေ
ဟုတ်
Costco ကမ်းမောင်းတော့လမ်းမှာ traffic light ကတည့်ရမလားဟိုမီးမရှိတော့အကုန်လုံးက four way stop လို့မျိုးရတော့လေစားပြလာပိန်ချင်းလျာလို့မျိုးတောက်ဆိုဟိုဘက်ဒီဘက်လေးပွင့်ဆိုင်ဆက်တယ်ဆိုတော့တယောက်နဲ့ယောက်မတိုက်အောင်တစ်စီးနှစ်စီးအဲ့လိုပဲထွက်လာတာဆိုအများကြီးကြံ့ကြာ
Fort Myer မြို့နယ်မိုင်းတရာကျော်ဝေးတဲ့တမ်ပါမြို့ကိုဟာရီကိန်းမုန်တိုင်းအဖျားခတ်သွားခဲ့ပြီးအပျက်စီးတွေရှိသလိုတချို့နေရာတွေမှာအခုထိလျှက်စစ်မီမရသေးဘူးလို့သိရပါတယ်။မုန်တိုင်းအန္တရာယ်ကြောင့်အ ਨੇ စုံလူ3သိန်းလောက်ဘေးလွရာကိုတင်းရှောင်သွားကြတယ်လို့တမ်ပါမြို့မှာနေထိုင်တဲ့ကိုအောင်မြတ်သူကပြောပါတယ်
။ဘုတ်ကူနေညနေမှာဝင်လာတော့မုန်တိုင်းကဝင်တော့စင်းလာလေးရဲ့ဟိုရေမရှိတော့ဘူး။အင်္ကာလေးမှကြာတော့ဘာမှမရှိတော့ဘူး။အကုန်လုံးပိတ်သွားပြီ။မုန်တိုင်းကကြိုက်တာကြာတယ်ဗျ။သူကဟိုไซกะตาจีတော့အချင်းဝက်ကမိုင်200လောက်ရှိတဲ့ခါကျတော့လေတိုက်တာကြာသွားတော့920လောက်ကိုကျွန်တော်တို့ခံစားရတယ်။ဆံမမျိုးကိုဒီအရေးပေါ်ရှာပွေကယ်ဆယ်ရေးလုပ်ဖို့အတွက်ဒီအမျိုးသားအရင်တက်ဖွဲ့ဝင်9000ထားရတယ်။ခြားပြည်နယ်တွေကလည်း2000လောက်ကိုအစင်းစင်းပြင်ထားခိုင်းတယ်။မုံတိုင်းမလာခင်နေ့ဒီမှာပေါ့။ဒီမျိုးတံပါမျိုးကနေပြီးတော့ဘေးရှောင်ဖို့အတွက်ဒူးရီ3သိန်းကျော်လောက်တော့ဘေးလို့ရထွက်ပြေးသွားကြတာ။
Florida ပြည်နယ်ကိုဝင်ရောက်သွားတဲ့ hurricane မုန်တိုင်းကြောင့်အခုချိန်ထိအနည်းဆုံးလူ22ဦးသေဆုံးခဲ့ရတယ်လို့အမျိုးသား hurricane center ကသတင်းထုတ်ပြန်ထားပါတယ်။အဓိကအားဖြင့် Florida အပါအဝင်တောင်ကယ်ရိုလိုင်းနားမြောက်ကယ်ရိုလိုင်းနားပြည်နယ်တွေမှာလူ2တန်းလောက်လျှက်စင်ပြီးပြတ်တောက်နေဆဲဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။လက်တလောမှာတော့ Ian hurricane မုန်တိုင်းဟာ Florida ပြည်နယ်နဲ့ကပ်လျက်တောင်ကယ်ရိုလိုင်းနားပြည်နယ်ကိုလေတိုက်နှုန်းတနာ yı 85မိုင်နှုန်းနဲ့ဝင်ရောက်နေပြီးရေကြီးတာလေပြင်းတိုက်တာတွေကြုံရနိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ
အမေရိကန်ရဲ့တောင်ပိုင်းဖလော်ရီဒါပြည်နယ်နဲ့တဝိုက်မှာရှိတဲ့ဒေသတွေကိုဒီဟာရီကိန်းမုန်တိုင်းဝင်ရောက်ခဲ့တဲ့နောက်ဆုံးအခြေအနေကိုတင်ပြခဲ့တာပါခင်ဗျာအခုတစ်ခါတော့နိုင်ငံတကာသတင်းလွှာတပုတ်ဖြစ်တဲ့ယူကရိန်းဘက်ကအခြေအနေကိုလည်းကြည့်အောင်ပါယူကရိန်းမြို့တော် KF မြို့အနီးကဒေသန္တရကျန်းမာရေးဆိုင်ရာအဆောက်အုံတွေကိုရုရှားစစ်တပ်ကမီးရှို့ဖျက်ဆီးလိုက်လို့စေကူတာဖို့နေရအတော်များများမရှိတော့ပါဘူးဒီလိုဖြစ်ပျက်ခဲ့တာတွေကြောင့်ယူကရိန်းဘောလုံးအသင်းကစေကန်းပြန်လည်တိဆောက်ပေးဖို့ကူညီနေပါတယ်ဒီအကြောင်း VOA သတင်းတော့အန်နာကော့စတူချင်ကိုပေးပို့ထားတဲ့သတင်းကိုအလိမာကပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံမြောက်ပိုင်းက KF မြို့အနီးကဟာရစ်ချီနာရွာကပြင်ပလူနာစေကန်းနဲ့စေဘေးကန်းတွေကိုရုရှားစစ်တပ်ဖျက်ဆီးပြီး6လအကြာမှာပဲပြန်လည်တည်ဆောက်ခဲ့ပါတယ်
။ Chesnali Karnya Buda
ဒီစေယုံကိုခင်မိတဲ့ဒီဇိုင်းပုံစံနဲ့အသစ်ဆက်ဆက်စောက်ပါလေ
။ဒါကမထင်မှတ်ပဲအကူအညီတွေရခဲ့တာပါ။ KF မြို့အခြေစိုက်ဒိုင်နမိုဘောလုံးအသင်းကရုရှားကိုမီးရှို့ဖျက်ဆီးသွားခဲ့ကြတဲ့စေဘေးကန်းတွေကိုတွေ့ရှိသွားပြီးဒီစေကန်းတွေကိုပြန်ဆောက်ပေးဖို့သူတို့အသင်းရဲ့ကိုယ်ပိုင်ရန်ပုံငွေကိုသုံးခဲ့ပါတယ်။ဒီလိုပြန်တည်ဆောက်ဖို့ဘယ်လောက်လှူဒန်းခဲ့တယ်လဲဆိုတာကိုတော့မသိရပါဘူး။ဒီလိုစေဘေးကန်တွေကလူမှုအတိုင်းဝိုင်းမှာအရေးပါတဲ့အခန်းကဏ္ဍမှာပါဝင်တာပါဒီစေဘေးကန်တွေမှာဒေသခံ 9,500 ကျော်စေကူတာမှုခံယူနေရတာလို့ဟာရီချီနာခရိုင်စေကန်ကစေယုံအုပ်ဒေါက်တာရာဆလန်ဆာဇန်ကိုကဆိုပါတယ
်ဇာအမ်ဘလတိုရီကဘူလာစီမိုင်နီမ
အဲ့ဒီမှာမိသားစုဆရာဝန်တွေနဲ့ကလေးအထုကူတွေလုပ်နေတဲ့ပြင်ပလူနာစေကန်မှာရုရှားတပ်တွေစပစ်ခတ်ပြီးနောက်ပိုင်းမက်လ9ရက်နေ့မှာဒီစေကန်တွေဖျက်ဆီးခံခဲ့ရပြီးမီးရှို့ခံခဲ့ရတာလေ
ဒီလိုစေဘေးကန်တွေကိုမီးရှို့ဖျက်ဆီးခဲ့ရတာဟာရွေကြက်ရှိရှိနဲ့ဖျက်ဆီးခံခဲ့ရတယ်လို့စေယုံအုပ်ဒေါက်တာဆာဇန်ကိုကဆိုပါတယ်စေကန်ရဲ့တခုတည်းသောအရေးပေါ်လူနာတင်ရင်ကိုလည်းရုရှားစစ်တပ်ကပြစ်မှတ်ထားခဲ့တာပါ
ရုရှားစစ်တပ်ကဘာချီလီစပက်စနက
်စေယုံတင်ကဆိုပြီးထင်ထင်ရှားရှားမြင်ရတဲ့အမှတ်အသားကိုရုရှားတပ်တွေတွေ့ရပါလေဒါပေမဲ့သူတို့အဲ့ဒီကားကိုပြစ်ခဲ့တယ်လေကားပတင်းပေါက်တွေလည်းလုံးဝကွဲကြည့်ခဲ့တယ်ကားခေါင်မိုးကလည်းဘုံထီလို့ပျက်စီးသွားတယ်လေ
ဒီအဖြစ်အပျက်နဲ့ပတ်သက်ပြီးမျက်မြင်တွေ့ခဲ့တာလို့စေယုံအစအဦးရဲ့လမ်းတစ်ဖက်မှာနေတဲ့ဒေတာခန်ကန်ဆက်စကာကဆိုပါတယ
်မေစူဘီတမ်ဇကရီလီစတိုရမေနူ
အတန်ကျဲရွယ်ကျမတို့ပတင်းပေါက်ဖွင့်ကြည့်တော့တန့်ကားတွေအများကြီးလာနေတာကိုတွေ့ရယ်ရုရှားစစ်သား3-5ယောက်လောက်အဲ့တန့်ကားတစည်းစီမှာထိုင်နေကြတယ်သူတို့စစ်တပ်တွေနဲ့ပြစ်ပြီးတော့မကြခင်မှာပဲတန့်ကားနဲ့စားပစ်တယ်လေ
မီးရှို့ဖျက်ဆီးခံခဲ့ရတဲ့စေယုံအစအဦးကိုယူကရိန်းနဲ့ရုရှားစစ်ပွဲမစခင်အချိန်ကမှပြန်ပြုတ်ပြင်ထားခဲ့လို့ဒီလိုပျက်စီးသွားခဲ့တော့ပြန်ပြင်ဖို့ဒေတာရင်းရံပုံငွေတွေမရှိတော့ဘူးလို့စီးကန်ကိုကူညီပေးနေတဲ့သူကဆိုပါတယ
်သူကျုံပရမရှင်မျို
းဒီစေယုံတစ်ခုလုံးကိုလွန်ခဲ့တဲ့နှစ်လောက်ကမှပြန်ပြင်ထားတာပါဒါကြောင့်အစ်စ်ပြန်ပြင်ထားတဲ့စေကန်ဖျက်ဆီးခံလိုက်ရတော့စိတ်မကောင်းဖြစ်ရတယ်
အ အခုတော့ KF မြို့အခြေဆိုင်ဒိုင်နမိုဘောလုံးအသင်းရဲ့အကူအညီနဲ့ဒီနှစ်နိုဝင်ဘာလမှာစည်းကမ်းကိုပြန်ဖွင့်ဖို့စီစဉ်ထားပါတယ်ရှင်
။ရုရှားတပ်တွေဝင်ရောက်ဖျက်ဆီးသွားလို့ဒီဒေသခံတွေလိုအပ်နေတဲ့စည်းကမ်းတွေကိုဒီယူကရိန်းဘောလုံးအသင်းကကူညီနေတဲ့အကြောင်းအလေးမှာတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မပြတ်ဦးကျော်ဇန်သာကပြောပြမှာဖြစ်ပါတယ်ဗျာ။
Myanmar, desperate junta trying and failing to show up its legitimacy. Threedunan Pinya Sikongsi, Singan Todu Pinya Sikongsi, Threat Dewan Pinfugu, Duza Tisawi, Yasong Nijin Sri Kongsina, Yitung Dajago, Fnozo Abjobja Lubai. Adam Simpson Yatung Dajab Chipare, the interpreter Rera Tunu Pjobja Mapchipare. ရောင်ဆန်းစုကျင်းတဲ့ဒီဩစတြေးလျစီးပွားရေးပြင်ဆင်ချုံထားနာကိုစစ်ကောင်စီရဲ့တကပိတ်ဟန်ပြတရားရုံးကထောင်ဒဏ်ချမှတ်လိုက်တဲ့ကိစ္စကိုသူရှိနေလဲဘာမှပြောခွင့်မရတဆိုင်ရာတန်ရုံးကောင်စစ်အရာရှိလဲတရားခွင့်မရရှိခဲ့ပါဘူးချွန်တနာဟာမကြသိမီကပဲထောင်ဒဏ်ချမှတ်ခံရတဲ့ပရင်သန်မဟောင်းဗီဂီဘုံမန်ပြင်ထောင်ဒဏ်ချမှတ်ခံရတဲ့ဒုတိယနိုင်ငံသားဖြစ်ပါတဲ့ဗီဂီဘုံမန်ကိုထောင်ဒဏ်ချတဲ့အချိန်ဟာရိုဟင်ဂျာလူမျိုးစုဆက်ဖြတ်မှုငတ်နေပတ်လဲဘရစ်တင်အစိုးရဒီကိစ္စနဲ့ပတ်သက်တဲ့စစ်တပ်နယ်စီးပွားရေးလုပ်ငန်းတချို့ကိုတံခတ်မှုစီကြီးညာမဲ့အချိန်မှာဖြစ်ပါတယ်ဗီဂီဘုံမန်ရဲ့ဒူချွန်တမ်းတို့ရဲ့အမှုတွေဟာတကယ်တော့တရားမျှတမှုကိစ္စမဟုတ်ဘဲစစ်ကောင်စီကသူတို့အတွက်အန္တရာယ်ရှိတယ်ထင်တဲ့လူတွေကိုနှိပ်ကွပ်တဲ့ကိစ္စသာဖြစ်ပါတယ်စစ်ကောင်စီအနေနဲ့လည်းသူတို့အနေထားအတွက်စိုးရိမ်နေတယ်ဆိုတာတော့သဘာဝကျပါတယ်တဲ့ပြည်ရဲ့အပတ်ကပဲကုလသမဂ္ဂအထွေထွေညီလာခံမှဆိုရင်စစ်ကောင်စီကိုဆန့်ကျင်သူဥတော်မိုးထွန်းကိုပဲဆက်လက်ထားရှိပြီးအများအားကိုယ်စားလှယ်ဆုံးဖြတ်ချက်ကိုချွေဆိုင်ခဲ့ပါတယ်တဲ့ NUG ကတော့ဘာပဲပြောပြောဩစတြေးလျအပါအဝင်နိုင်ငံတို့မှသူတို့ကိုယ်စားလှယ်တွေထားရှိခွင့်ရတဲ့အတွက်အရှင်းတက်လာနေတယ်လို့ဆိုထားပါတယ်စစ်ကောင်စီဟာဒီလိုပြည်ပမှအထူးကြံမှုတွေဖြစ်လာနေသလိုပြည်တွင်းမှာလည်းစီးပွားရေးမနိုင်မနှင်းမှုနဲ့စီးရေးအရေးနှိမ့်မှုတွေစတဲ့စိုးရိမ်စရာတွေနဲ့ပြင်ဆင်နေရပါတယ်တဲ့ဒါကြောင့်ဒီချင်းနေမှာဒေါန်ဆန်းစုကြည်နဲ့ရှွန်တန်နော်တို့ကိုထောင်ဒဏ်ချမှတ်လိုက်ခြင်းသည်မကြသေးခင်ကဒီမိုကရေစီတက်ကြွသူလေးကိုကျူးပီးကွန်မြက်ခဲ့တဲ့ကိစ္စလို့ပဲစစ်ကောင်စီရဲ့ယုံကြည်မှုထိန်းချုပ်နိုင်မှုကိုပြသတာမဟုတ်ပဲအဆုံးနဲ့ရင်ဆိုင်နေရခြင်းသွေးယူသွေးတမ်းနဲ့သူတို့အုပ်ချုပ်ရေးကိုကြားကန်ဖို့သူတို့ရဲ့တည်ဝင်ဖြစ်မှုကိုကြားကန်ဖို့ကြိုးပမ်းနေတဲ့စင်ကန်းတော်တော်လူရသားဖြစ်တယ်လို့ဤသားထားပါခင်ဗျာအင်းမြန်မာThe Tamdor's frustration fuels a cycle of violence. Tamdor ye mithin me ye phit mu yang paribakha pu mu a shin myin la jin so ye khong sin ne. Andrew Nishman ye thong ta jet ko ra foreign policy magazine ga tun lu pyo pya ma phit par de. Myanmar sitta ha su ye pi du re ne la nat kai paribakha yin sai ne ya be me. Pi ga de apak ka klo la ma ga thwe re ni la ga ma di kaisa mo paw paw khae ba wu de. Tin pya swin ne ga jin ma si bu lo so ga de.အမေရိကန်အစိုးရနဲ့မလေးရှားအစိုးရအရာရှိတွေက NUG ရဲ့ကုစလေတချို့နဲ့အထွေထွေညီလာခံလက်တက်ရင်းသီးခြားတွေ့ဆုံခဲ့တာရှိပါတယ်တဲ့ဒီလိုသငင်းတမငင်းအရာတို့တို့ပြောဆိုနေကြချိန်မှာမြန်မာပြည်တွင်းပဋိပက္ခကတော့အချိန်မြင့်မားလာနေပါတယ်စစ်ကောင်စီအနေနဲ့ဆက်စစ်လက်ကြမြင့်လာသည့်တိုင်အောင်မထင်းချုပ်နိုင်သေးလို့ခံပြင်းဒေါသဖြစ်မှုမထင်မရဖြစ်မှုတွေကြောင့်ရက်စက်ကြမ်းကြုတ်တွေနည်းကိုပုံမသုံးလာတယ်လို့ဆိုထားပါတယ်စစ်ကောင်စီအကြီးအကဲကတော့နိုင်ငံတကာအဖွဲ့တွေကိုဒေါအောင်ဆန်းစုကြည်နဲ့တွေးခွင့်ပြုတာမျိုးလောက်အစည်းအဖွဲ့လိုက်လျော့မှုတွေပြုလုပ်ပြီးအနာဟုပဲဆက်လက်ချုပ်ကိုင်လာနိုင်ခြင်းရှိပါတယ်တဲ့ဒီမိုကရေစီအင်အားစုတွေရဲ့အောင်ပွဲဟာသုံးသပ်သူတချို့ကိုအံ့အားသင့်သွားစေခဲ့ပေမဲ့စစ်ကောင်စီပြုတ်ကျတော့မယ်ဒီမိုကရေစီတဖက်တွေကလုံးဝအောင်ပွဲခံတော့မယ်ဆိုတဲ့အမြင်မျိုးကတော့အလွန်ကျွံမျောလင့်ချက်ပဲဖြစ်တယ်လို့လည်းပြောထားပါတယ်မြန်မာစစ်တပ်ဟာအျော်ပေးလိုက်လျောဖို့ရွေချက်ကင်းမဲ့နေပြီးပြဿနာကိုအကြမ်းဖက်နှီးနှံတာဖြေရှင်းရမယ်လို့နားလည်ထားတာဖြစ်တယ်။မြန်မာပြည်သူတွေရဲ့ဒုက္ခကိုစာနာတဲ့နိုင်ငံတွေအနေနဲ့လှုပ်ဆောင်ချက်အစ်စ်တွေကိုရှာဖွေပြီးတော့ကူညီသွားဖို့လိုတယ်လို့ရည်သားထားပါတယ်။ဒီလိုမှမဟုတ်ရင်တော့ဖိနှိပ်ချုပ်ချယ်ရက်စက်ကြမ်းကြုတ်မှုတွေဟာဆယ်စုနှစ်တွေနဲ့ရှိပြီးကြန့်ကြာသွားနိုင်တယ်လို့လည်းရည်သားထားပါတယ်ခင်ဗျာ။
ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မပြတ်ဦးကျော်ဇန်သာပြောပြသွားတာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်အစီအစဉ်နောက်ပိုင်းမှာအမျိုးသမီးကန္တာတိတ်ပန်နဲ့နီးပညာသုတဆောင်နဲ့အမေရိကန်တခွင်စတဲ့အစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ် VOA ကိုကြည့်ရှုနေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ရဲ့မြန်မာပြည်တွင်းစနေနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့တုတ္တဆုံးလင်းအမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍစရတွေမတိုင်ခင်မှာအရင်ဦးဆုံးအမျိုးသမီးကန္တာကိုအရင်တင်ဆက်ချင်ပါတယ်ဖက်ရှင်ဒီဇိုင်းဖန်တီးသူတယောက်အနေနဲ့သူတက်ကျွမ်းတဲ့ပညာရက်နဲ့မြမအရေးကမြမအရေးကိုကဘာကနေပို့ပြီးတော့သိစေချင်တယ်လို့မြမပြည်သူတွေနဲ့သူဟာတသားတည်းရှိနေတယ်ဆိုတာကိုပြသခြင်းကြောင့်နဲ့အာနာသိမ့်မှုတစ်နှစ်ကျော်ကာလအတွင်းမှာပြည်သူတွေသွေးမအေးသွားရဘူးဆိုတာကိုပြသဖို့ရည်ရွယ်ပြီးသူ့ရဲ့ဒီဇိုင်းတွေကိုဖန်တီးခဲ့တာဖြစ်တယ်လို့ဒီဇိုင်းပညာရှင်မတ်အင်ဂျင်ဆန်ကပြောပါတယ်မြမရိုးရာချိတ်အစင်တွေတုံးထားတဲ့သူ့ဖက်ရှင်ဝတ်စုံရှိုးပြပွဲမှာဆရာနာရှင်ကိုလက်မခံကြောင်းစာတန်းတွေကိုမော်ဒယ်တွေကကင်ဆောင်ပြီးတော့လမ်းလျှောက်ပြခဲ့တာပါမတ်အင်ဂျင်ဆန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေ့တင်ပြထားပါတယ်ခင်ဗျာThere's a path we must choose sometime. Gotta stand up and fight sometime. ပထမဆုံးကတော့ congratulations လို့ပြောချင်ပါတယ်အများကြီးကိုခုန်ယူပါရနော်ကို့မြန်မာအမျိုးသမီးလူငယ်တယောက်ဒီနိုင်ငံတကာ fashion show တခုမှာတီထွင်လိုက်တဲ့ဖန်တီးလိုက်တဲ့ design လေးတွေကိုပြသခွင့်ရတယ်ဆိုတာအင်မတန်ကိုယူဖို့ကောင်းပါတယ်ဒါကြောင့်လို့အဲ့ဒီအတွက် big congratulations ပါညီမငယ
်ဟုတ်ကျေးဇူးများကြီးတင်ပါတယ်မရေ
โอเคပါဆိုတော့ Mac Engine San ကဒီပြီးခဲ့တဲ့ဒီ September လ10ရက်နေ့တုန်းကပေါ့เนาะဒီ New York Fashion Week မှာမြန်မာနိုင်ငံကဒီချိတ်ဒီဇိုင်းတွေကိုဟို fashion ဒီနိုင်ငံတကာအစစ်ပြီး fashion design မျိုးဖန်တီးပြီးတော့มาဖန်တီးခဲ့တဲ့ဝတ်စားတွေကို model တွေကဝတ်ပြီးတော့ရှောက်ပြသွားတာရှိပါတယ်ဆိုတော့ဒီလိုကိုယ့်ရဲ့ဒီ fashion design တွေပေါ့เนาะဒီလိုမျိုးဒီနိုင်ငံတကာပွဲတစ်ခုมาပါလာဖို့အတွက်ဒါလို့စပြီးတော့ဒီပွဲမှာရောဒီလိုပြသခွင့်ရခဲ့တာလေဘာတွေများကြိုးပမ်းအထောက်ခဲ့ရလဲပြောပြပါဦ
းဟုတ်ကဲ့ပါမအင်ဂျင်နီယာပေါ့အင်ဂျင်နီယာဒီ New York Fashion Week ကိုစပြီးတော့ join ဖြစ်တာတော့ပေါ့နော်ဒီ2019ပေါ့ဟုတ်2019မှာစပြီးတော့ join ဖြစ်တာပေါ့နော်ဒါပေမဲ့အင်ဂျင်ကဒီ US ကိုစရောက်ကြရပေါ့နော်ကျောင်းတက်ကြရလဲဒီ fashion major နဲ့ပဲတောက်လျှောက်တက်လာတယ်ပြီးတဲ့အခါကျတော့ဒီ fashion ကိုလည်းအယံဝသနာပါလုံးလို့ပေါ့နော်စပြီးတော့လှုပ်ဖြစ်ခဲ့တယ်အဲကျောင်းလဲစတက်ဖြစ်တယ်ပြီးသွားလို့ရှိရင်ဒီဘာသာရက်ကိုပဲတည်တည်ချာချာ design မမတ်လေးလာခဲ့တယ်ပေါ့နော်အင်ဂျင်ကျောင်းပြီးတဲ့အခါမှာလဲဒီလိုပဲဟိုဒီ collection လေးတွေပေါ့နော်စပြီးတော့လှုပ်ပြီးတဲ့အခါကျလို့ရှိရင်ဒီ brand ကိုလည်းပေါ့နော်ကိုကဘယ်လိုစပြီးတော့ build up လောက်ရမလဲပေါ့เนาะဒါမျိုးလေးတွေစလေးလာခဲ့ပြီးတဲ့အခါကျတော့ဒီ show ပွဲလေးတွေစပြီးတော့အင်ဂျင်ဒီ present လုပ်ဖြစ်တာကကျတော့2019မှာစခဲ့တာပေါ့เนาะစခဲ့တယ်အနည်းဆုံးတော့ပေါ့เนาะအင်ဂျင်တစ်နှစ်ကိုတစ်ခေါက်ပေါ့เนาะတစ်နှစ်ကိုတစ်ခေါက်အဲ collection အသစ်ကလေးတွေပေါ့เนาะဒါမျိုးလေးတွေလုပ်ဖြစ်ခဲ့တယ်လုပ်ဖြစ်ခဲ့ပြီးတော့နောက်ပိုင်းအင်ဂျင်တို့ဒီဟိုက covid တွေစဖြစ်တဲ့အခါကျတော့ပေါ့เนาะဒီလူမျိုး show ပွဲတွေကလည်းဒီလူအများနဲ့ပေါ့เนาะသူက social events တွေလူမျိုးဖြစ်တဲ့အခါကျတော့လူများနဲ့ဆိုတော့လေခွင့်မပြုတာတွေရောဒီချမ်းမရေးရပါတော့မလုတ်ဖြစ်ခဲ့ဘူးပေါ့နော်မလုတ်ဖြစ်ခဲ့ပဲねဒီ covid season မှာတော့ engine တို့နားခဲ့တယ်ပေါ့အဲဒီအခုဒီနှစ်မှာကြာတော့2022မှာကြာတော့စပြီးတော့ပေါ့နော်ဒီဟို covid ကလည်းနည်းနည်းဟိုနည်းနည်းဟိုအားပြောပါပြီပေါ့နော်ဆိုတဲ့အခါကျတော့ဒီ New York Fashion Week ကလည်းသူတို့ကဒါမျိုး show ပွဲတွေကိုဒီနှစ်ကဟိုပြန်ပြီးတော့ပေါ့နော်ဟိုဖွင့်လိုက်တဲ့သဘောမျိုးပေါ့အဲ့ဒါနဲ့ engine ကဒီနှစ်မှာထပ်ပြီးတော့ join ဖြစ်တာပါမှာဟုတ်
အခုပြီးခဲ့တဲ့ fashion show မှာရောကိုယ့်ရဲ့ design ဘယ်နှမျိုးလောက်ပါသွားလဲမြမချိတ်တင်နေချိန်ပဲလဲဖန်တီးထားတာတွေ့တယ်လေ
ဟုတ်ပါတယ်မဟုတ်ဒီ collection လေးကကြတော့ပေါ့နော်ဟို engine လဲဒီမြမပြည်အတွက်ကိုပေါ့နော်အဲဘလူးကွန်လဲမြမပြည်အတွက်ကိုရည်စူးပြီးတော့လှုပ်လိုက်တယ်ဆိုတဲ့အခါကျတော့အခုဒီ collection လေးမှာကျတော့အားလုံးပေါင်းပေါ့နော်၈ခုပါသွားတယ် design ship new ပေါ့နော်ဟုတ်ဟုတ်ပုံစံ၈ခုပါသွားတယ် Bio di mana bido tu leh jisu apa cerita cerita engine di cili ni tu tunggu kita lah mama. Ha.
Bukan cerita lah, kalau tu ada mula ni ya, di mana ni ni pasti bido no, jauh ni ada juga. Oh, sampai kom lah di sabo mari, abu sabo mah sanyi bido. Kalau tu ada leh tu yah leh, eh ya cara oh, kau ye design ni mah parah lah, ramu kuat tiada request lo bido mah tamu, kalau bido mah lo bido lah, ala kalau lo cipta kita leh suara leh terbiar bido.
Okay, Mama. In general, but I'm not sure about the collection legal, sure about the pandibo, since I'm here, so great. I want to engineer you check out. Oh, Bio aku lada lama pilih ni memang bi ye di galah sih esok kerja lor bono, ini galah di memang bi pah di awal pilih esok kerja lor di jago bono, ini speak out lucu ni esok kerja lor dah di adi season ni tu bono terpilih tu ada bama, adi ho di salon ni ni bono salon ni ni di atelier ni ho bama apa nama ye ho blue biom ni esok gua di fashion runway leh pi deh sura kajaro bono di awak saliri ni leh life time ni leh ni kau ini no senja pi deh kajaro di pesa bama bono tu ye di office solusi ye di kala solusi ye adi pesa siang bama bono di saran leh ni leh di kata jene kau biar jene message leh ni kau awak bo print lo biar bono dua biar bo di model leh ni blue comment ni biar bono tu tu leh ini aro จูบิยอรอเปียวปะทาอะบ่เนาะอินจินเยดิอินสไปเรชั่นกะจาผิดเดอะดิรอดิโลမျိုးเลดิลุบโพซีซั่นชีเดบ่เนาะอะละเมซวยกะจารอมอเรดิกะดิกะมอเรดิกะปิยอโปรดักชั่นอภเวดิกะยอบ่เนาะดิโลดิกะอาลุงกะบลูคอมแลฟรีทูเอ็กซ์เพรสบ่เนาะดาမျိုးลุคขึ้นชีเดลุลุยะเดอาลุงกะแลเวลคัมซวยกะจารอบ่เนาะอินจินเนดาမျိုးเลลุบผิดตาราบ่ฮอ
ဆိုတော့ကိုယ့်ရဲ့ဒီစိတ်ကူးကြီးရဲ့ချက်ကလေးကမြန်မာအရေးကိစ္စကိုနိုင်ငံတကာသိသွားတယ်သိသွားတဲ့အပြင်ဟိုဘက်အခုလိုမျိုးဘွားဝင်ပြီးတော့ဂျန်နယ်သူတွေကလည်းကိုကြီးတန်ဖိုးအားပေးတယ်ဆိုတာမျိုးပေါ့နော်မြန်မာအရေးကိုနိုင်ငံကမှာလည်းထောက်ခံမှုရှိနေတယ်ဆိုရင်ပြသတဲ့သဘောမျိုးတော့ဖြစ်သွားမယ်ချင်း
မြန်မာပြည်အကြောင်းကတော့အမှန်တမ်းပြောရလို့ရှိရင်တကဘာလုံးကတော့သိနေပါပြီနော်ဒါကြီးကလည်းအရန်ဘယ်လိုခေါ်မလဲအရန်ကိုဟို ဘယ်လိုခေါ်မလဲကြီးမားတဲ့ကိစ္စရည်ကြီးဖြစ်တယ်ဆိုတဲ့အခါကျတော့အမှန်တမ်းပြောရရင်တကဘာလုံးကတော့သိနေပြီဒါပေမဲ့ဒီတစ်နှစ်ကျော်ပေါ့နော်ကြာသွားတဲ့အချိန်မှာပေါ့အင်ဂျင်တို့ဒီမြန်မာပြည်ဖွားတွေအနေနဲ့ကလည်းပေါ့နော်ဟိုသွေးမအေးဘူးဒီအတွက်ဘဲခေါင်းထဲမှာရှိနေတယ်အဲဒါမျိုးလေးတွေပေါ့နော်ဘီလို့ရှိရင်ကိုလုံနိုင်တဲ့ကိုတတ်နိုင်တဲ့ထောင်းတနေရရပေါ့နော်ကိုလုံနိုင်တ ဟိုလုံနေရမယ်ဆိုတဲ့အခါကျတော့ဒီ message လေးကိုလည်းအရင်ကပေးချင်တာပေါ့နော်တနည်းကြော်ကြာသွားပြီမယ်လေသူမအေးဘူးအဲဒီဟိုဘယ်လိုခေါ်မလဲအမှန်တရားဘက်ကနေရက်ဒီနေသေးပဲပေါ့နော်ဟုတ်ဒီအဓိကကတော့ဒီ
အဲ့အခုနောက်ထပ်လောက်ဖက်နောက်ထပ်ဒီ fashion ပွဲတွေပေါ့စီစဉ်ပြင်ဆင်နေတာမျိုးတွေရှိသေးလားအဲ့လိုရှိခဲ့မယ်ဆိုရင်ရောအလားတူမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘာတွေလုပ်ချင်တဲ့အစမ်းအသားတွေရှိသေးလဲအခုအင်ဂျင်တို့ဒီအင်ဂျင်ကတော့ပေါ့နော်ဒီကိုယ့်ရဲ့ဒီအခုလက်ရှိခရီးအားအတိုင်းသွားနေတာသွားနေတဲ့အခါမှာဆိုလို့ရှိရင်တော့အင်ဂျင်ကတစ်နှစ်ကိုအနည်းဆုံးပေါ့နော်ဒီ
season ထားရတယ် ဗော နော် နောက်နှစ်အတွက်ကိုလည်း အခုလည်းပေါ့စပြီးတော့ဟိုဟာဖြစ်ဟို blue comb လဲစပြီးတော့ကြိုတင်စဉ်းစား season နေရတာတွေတော့ရှိနေပါပြီမှာ ဟုတ် ဘယ် inspiration ကို ဗော နော် အဓိကထားပြီးတော့တွားမလဲတွားမယ်ဆိုတာလေးတော့ ဟို finalize တော့မလုပ်ရသေးဘူး ဗော နော် ဟုတ်မှာ မြန်မာပြည်အတွက်ကိုတော့ ဗော နော် အခုဖြစ်နေတာတွေမပြီးမချင်းပါတော့ဒီဒေါ်လာရေးကြီးမအောင်မချင်းရတော့အင်ဂျင်တက်ကအင်ဂျင်ဘက်ကနေပြီးတော့အများနဲ့ဆပ်ပို့သွားဖို့တော့ရှိပါတယ်မှာဟုတ်ဟိုနိုင်ငံတကာရှုပ်ွဲတစ်ခုမှာကိုယ့်ရဲ့ဒီဇိုင်းတွေကိုအသုံးပြုလာတဲ့အထိဝင်ရောက်ထိုးဖောက်ဖို့ဆိုတာတော့အားစိတ်ထုတ်မှုတွေတော့လိုအပ်မယ်လို့ထင်ပါတယ်ဆိုတော့အဲ့လိုဂျိုဗန်မှုဂျိုဗန်နဲ့နေရာမှာရောအခက်အခဲရှိခဲ့သလား ဟုတ်မှာဟုတ်တယ်အခက်ခဲရတော့လေတကယ်အရန်ဟိုအဖြစ်တယ်အခက်ခဲရတော့အများကြီးရှိခဲ့တယ်ပေါ့နော်အမှန်တမ်းပြောလို့ရှိရင်အင်ဂျင်နိုဒီဟိုဖက်ရှင် ဘာသာရဲ့ဆိုတာဘယ်လိုခေါ်မလဲလူတော်တော်များများလဲစိတ်ဝင်စားကြတယ်ဒီဘာသာရဲ့ကိုလည်းဘယ်လိုခေါ်မလဲဟိုဘယ်လိုခေါ်မလဲဆိုတော့သူကလူတိုင်းပေါ့နော်လူတိုင်းကြိုက်တဲ့ဟိုဘာသာရဲ့မျိုးလဲဖြစ်တယ်ပြီးတဲ့ခါကျတော့ဒီခရီးယာမျိုးလဲဖြစ်တယ်ဆိုတဲ့ခါကျတော့ပြောမယ်ဆိုလို့ရှိရင်လူတွေအများကြီးကပြုံပြီးတော့တိုးကြတယ်လို့ပြောလို့ရတယ်ပေါ့နော်ဒီเจ้าမှာဆိုလို့ရှိရင်လဲအင်ဂ ောက်ကထောင်ပေါင်းများစွာအဲ့လိုမျိုးပေါ့ထောင်နဲ့ချီပြီးတော့ရှိရအောင်နော်ရှိရဲဆိုတဲ့အခါကျတော့ဒီအမေရိကန်မှာဆိုလို့ရှိရင်လည်းပြည်နယ်ပေါင်းကလည်းဟိုသူ့ပြည်နယ်အလိုက်ပေါ့နော်အဲ့လိုမျိုးတောက်လျှောက်ဒီမြို့ဟိုစပြီးတော့အခြေခံလိုက်တာမြို့တွေကနေစပြီးအခြေခံလိုက်ရင်တော့မှပဲပြည်နယ်တွေနဲ့သွားပြီးတော့ရှင်လိုက်တဲ့အခါကျလို့ရှင်လည်းအများကြီးဖြစ်သွားပြီပေါ့နော်သဘောကလေအဲ့လိုမျိုးဆိုတဲ့အခါကျတော့ဒီကြားထဲမှာပါပေါ့နော်ကိုကအခုလိုမျိုးဒီ fashion ဒီနိုင်ငံတကာအဆင့်မီရှိုးပွဲတွေမှာဝင်နိုင်ဖို့အတွက်ကိုပေါ့နော်စူးစမ်းလာခဲ့ရတာတွေကတော့အများကြီးပဲမှအခက်ခဲတွေကလည်းတကယ်အများကြီးရှိခဲ့တယ်ပေါ့နော်ပြီးတော့လို့ရှင်ကိုတယောက်ထဲနဲ့ပေါ့နော်ဒီ collection တစ်ခုလုံးသာလောက်ရတာဆိုတော့လေအရန်လဲဟိုတာဝန်ကြီးရယ်ပေါ့နော်အရန်လဲတာဝန်ကြီးရယ်အချိန်နဲ့အရန်ပေးရတယ်အဆဆအရာရာပေါ့နော်မှအဲ့လိုမျိုးပေါ့
ဟုတ်ကဲ့ပါရှေ့လျှောက်လဲအောင်မြင်ပါစေလို့လဲဆုတောင်းပေးပါရယ်အခုလိုချိန်ပေးပြီးဖြည့်စားပေးတာကိုလဲကျေးဇူးအများကြီးတင်ပါရယ်နော
်ဟုတ်ကျေးဇူးအများကြီးတင်ပါတယ်မှာအင်ဂျင်ကလည်းတကယ်တွေ့ရလဲလဲရန်ဝန်တာတယ်အခုလိုမျိုးဟိုမားတို့အစီအစဉ်ကနေကန့်လန့်ပြီးရောပေါ့နော်ဒါမျိုးလေးဟိုပြောခွင့်ရတဲ့အတွက်လဲအများကြီးပန်းတာပါတယ်ကျေးဇူးအများကြီးတင်ပါတယ်လို့ပေါ့
မကင်ပြည်တွေတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါနားဆင်ရမှာကတော့သုတဆွန်လင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကုန်စည်နှုန်းတက်လာပြီးနောက်လိုအားကအစိုးရထောက်ပံ့ခြေတွေနဲ့မလုံလောက်လို့စားစရာရှားပါးမှုနဲ့ကြုံရတဲ့အမေရိကန်နိုင်ငံသားတွေအကြောင်းနဲ့ရာသီဥတုဖောက်ပြန်မှုကြောင့်အခက်ကြုံရတဲ့အမေရိကန်စိုက်ပျိုးရေးသမားတွေအကြောင်းကိုကိုအောင်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ကိုဗစ်ကာယောဂါကာလအတွင်းလှုပ်လှမဲ့အမေရိကန်မိသားစုတွေအတွက်အစိုးရကအစားအသောက်ဝယ်ခွင့်ကတ်ထုတ်ပေးထားပါတယ်။ဒါ့အပြင်လည်းခုအခါငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတက်လာတာကြောင့်အခမဲ့ဈေးဝယ်ခွင့်ကတ်နဲ့မလုံလောက်တော့ဘဲအစားအသောက်လှူဒန်းတဲ့ဌာနတွေမှာတွားရောက်ယူကြရတာပါ
။ငွေကြေးဖောင်းပွားမှုကအမြင့်ဆုံးရောက်နေတော့အစားအသောက်ရွေးရမလားဈေးကိုရွေးဝယ်ရမလားစဉ်းစားနေရပါတယ
်။လွန်ခဲ့တဲ့တစ်နှစ်လောက်တုန်းကတော့ဘိုက်ဒန်အစိုးရကအခမဲ့အစားအသောက်ဝယ်ယူခွင့်ကတ်အတွက်ငွေပိုသုံးဆွဲခဲ့ပေမဲ့အစားအသောက်လှူဒန်းရေးဌာနတွေ၊ကျောင်းတွေ၊ဌာနတိုင်းရင်းသားတွေအတွက်2020သမရဟောင်းထရမ့်လက်ထက်မှာဝယ်ယူတဲ့အစားအသောက်အရေအတွက်ထက်ထက်ဝက်နီးပါးပဲဝယ်ယူခဲ့တာပါ။ငွေဖောင်းပွားလာတာကြောင့်လက်ထက်ကငွေတန်ဖိုးလည်းကျဆင်းလာနေတာပါ။
စိတ်ပြက်စရာပါအားလုံးဈေးတက်နေပြီးငွေကအသုံးမခံပါဘူး10 20လောက်နဲ့ဈေးဝယ်ရင်ဘာမှမရပါဘူးအလွန်ဆုံးတအိတ်လောက်ပဲရတာပါဒီပုံနဲ့တော့ဘလို့မှအဆင်မပြေနိုင်ပါဘူ
း2022ခုနှစ်အတွင်းလူတစ်ယောက်အတွက်အခမဲ့အစားအစာဝယ်ယူခွင့်ကတ်မှာဒေါ်လာ230သာအစိုးရကထည့်ပေးတာပါအခုလိုချိန်မှာအစိုးရခွင့်ပြုငွေနဲ့မလုံလောက်တာကြောင့်လူအများပြားဟာအစားအစာလှူဒန်းတဲ့ဌာနတွေစီချေဦးလက်ကြပါတယ်ငွေကြေးဖောင်းပွားမှုအပြင်ယူကရိန်းပေါ်ရုရှားကျူးကျော်စစ်ကလည်းတကမ္ဘာလုံးအတွက်ပူအခက်ကြုံစေပါရယ်ကက်ယောဂါစကားစကာလာကထက်ခုအခါဆာလောင်မှုတိတ်မှုပြဿနာလည်းပိုကြီးထွားလာနေတာပါ
The reality is the pandemic hit hard
ကက်ယောဂါကြောင့်လူတော်များများအခက်ခဲတွေကြုံကြပါတယ်အဲ့ဒီကာလလွန်လာတော့နည်းနည်းအဆင်ပြေစားပြုတဲ့အချိန်မှာငွေကြေးဖောင်းပွားတဲ့ပြဿနာကိုထပ်ပြီးတော့ရင်ဆိုင်ရပြီးတော့စားတာကုန်စည်နှုန်းကစနစ်ရာခိုင်နှုန်းလောက်ထပ်ပြီးတော့တက်လာပါတယ်
ပြည်သူ့ခွင့်ရလှူရှာသူတို့ကတော့အစိုးရအနေနဲ့အခမဲ့အစားအသောက်ဝယ်ယူခွင့်နဲ့ငွေကြေးထောက်ပံ့မှုကိုလိုအပ်သူတွေစီတည်ရိုက်ပေးရခြင်းအပြင်ဒေသခံတွေရဲ့စီးပွားရေးအတွက်ပိုအထောက်အကူဖြစ်စေမယ်ဆိုပြီးထောက်ပြကြပါတယ
်အစားအသောက်လာယူကြသူတွေတော်တော်များလာပါတယ်အဲ့ဒီကလူ6000လောက်ကပထမဆုံးအကြိမ်လာကြသူတွေပါလက်ထဲကပတ်စံနဲ့အင်္ဂါကပေးရမလားအစားအသောက်ဝယ်ရမလားဆရာဝန်ပြောတဲ့လိုအပ်တဲ့စေဝါဝယ်ရမလားစားရတွေကိုထည့်ပြီးတော့စဉ်းစားရတာကြောင့်အတော်လေးခက်ခဲကြမှာပါအခုလိုမျိုးလာယူသူအများပြားဆက်ရှိနေဦးမှာပါအခုခါအလုပ်တွေပြန်ဝင်နေကြပြီဖြစ်ပေမဲ့လေပုံမှန်အလုပ်ချိန်မရှိတာလုံအားကကကုန်စည်နှုန်းကိုလိုက်မမိတာတွေရှိနေပါတယ်
အခုလိုအစားအသောက်လာယူသူတွေထဲမှာ အလုပ်လုပ်နေသူတွေလူမှုဖူလုံရေးထောက်ပံ့ရေးရရှိသူတွေပါဝါတယ်အမေရိကန်စိုက်ပျိုးရေးဌာနကတော့တဘာဝဘေးအန္တရာယ်ကြောင့်အရေးပေါ်ကာလအတွက်သုံးမဲ့ရန်ပုံငွေတွေကနေလာမယ့်2023နဲ့2024ခုနှစ်အတွက်အစားအစာ943သန်းဘိုးဝယ်ယူသွားမှာဖြစ်ကြောင်းကြေညာထားပါတယ်ခင်ဗျာ။ပြည်မျိုးတိုးတက်ပြီးချမ်းသာကြွယ်ဝတဲ့နိုင်ငံတွေမှာအစားအစာမလုံလောက်တာကြောင့်တချို့မိသားစုတွေဟာစာလောင်မိုးသိမ့်နေကြတာမျိုးကြားရဖို့ခက်ခဲပါတယ်။ဒါပေမဲ့လည်းအမေရိကန်ကလေးငယ်9သန်းလောက်ဟာဒီအခြေအနေမျိုးရင်ဆိုင်နေရတာပါ။သမ္မတဂျိုးဘိုက်ဒန်ကတော့ဒီပြဿနာကိုဖြေရှင်းဖို့နှစ်ပေါင်း90အတွင်းပထမဆုံးအကြိမ်အနေနဲ့ဆာလာမွတ်သိမ့်မှုနဲ့အာဟာရပြည့်ဝရေးဆိုင်ရာညီလာခံကျင်းပခဲ့ပါတယ်
။ Just last week the United Nations I talked about
လူငယ်တဲ့သတင်းဘက်ကကုလသမဂ္ဂညီလာခံမှာကမ္ဘာတဝန်းအစားအစာမလုံလောက်မှုပြဿနာကိုတိုက်ဖြတ်ဖို့ဂရီပေပြောကြားခဲ့ပါတယ်။ကမ္ဘာနိုင်ငံတိုင်းနဲ့အမေရိကန်ပြည်နယ်အားလုံးမှာသဘောထားတွေဘလို့ပဲကွဲကွဲမိဘတဦးအနေနဲ့ကလေးတယောက်ကိုအစာရေးစားဝါလင်အောင်မကျွေးနိုင်ဘူးဆိုရင်မိဘတဦးအနေနဲ့ဒီတဲ့တာဝန်မကျေတာမရှိတော့ပါဘူးကိုမွေးထားတဲ့ကလေးကိုဝါလင်အောင်မကျွေးနိုင်ဘူးဆိုရင်တခြားဘာကိစ္စပဲဖြစ်ဖြစ်ဂယုစိုက်စရာကိုလိုတော့မှာမဟုတ်ပါဘူ
းဆာလာမုသိမှုပြဿနာကိုကမ္ဘာတဝန်းရင်ဆိုင်နေရတယ်ဆိုပေမဲ့အဆိုရဆုံးရင်ဆိုင်နေရတဲ့နိုင်ငံကအမေရိကန်ပြည်ထောင်စုဟာအစာအစာမလုံလောက်မှုနဲ့သက်ဆိုင်တဲ့ကမ္ဘာအညွှန်းကိန်းမှာအမေရိကန်ဟာအဆင့်73မှာရှိပါတယ်ဖင်လန်နိုင်ငံကနံပါတ်1မှာရှိပြီးစီးရီးယားနဲ့ဟေတီနိုင်ငံတွေကတော့အောက်ဆုံးအဆင့်မှာပါသမ္မတဘိုင်ဒန်ကမကထပြုလုပ်ကျင်းပတဲ့ဒီညီလာခံကနေဆာလာမုသိမှုပြဿနာအဆုံးသတ်ဖို့နဲ့ကျန်းမာရေးထိခိုက်စေတဲ့အစားအစာလျှော့ချရေးကို2030နောက်ဆုံးထအဆုံးသတ်နိုင်ဖို့ရည်မှန်းထားပါတယ်အစိုးရအနေနဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့လက်တွဲဆောင်ရွက်ဖို့အရေးအကြီးကြောင်းလဲထောက်ပြကြပါတယ်
But I will say it is a very ambitious
2030အမီဆာလောင်ငန်းမှုပြဿနာကိုအဆုံးသတ်ဖြေရှင်းမယ်ရည်ရွယ်ချက်ကအလွန်ကိုမျှော်မှန်းထားလွန်အားကြီးပါတယ်။ပြည်အောင်စုအစိုးရအနေနဲ့ဒီကိစ္စဖြေရှင်းဖို့နည်းလမ်းတွေအများကြီးရှိပါတယ်။ပြည်내အစိုးရဒေသအာဏာပိုင်လုပ်ငန်းရှင်တွေအလူရှင်တွေလူမှုဖွဲ့စည်းတွေနဲ့လည်းပူးပေါင်းပြီးတော့ဖြေရှင်းရပါမယ်။
ငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတွေကြီးလာတဲ့အချိန်မှာဘိုင်ဒန်အစိုးရကဒီပြဿနာကိုဖြေရှင်းဖို့ကြိုးစားလာတာပါခင်ဗျာ။ဆောက်ပလက်မြစ်ဟာကော်လိုရာဒိုအနောက်ပိုင်းကနေနီဘရာစကာပြည်နယ်ရဲ့စီးဝင်လာပါဒီမြစ်ဟာဝိုင်ယိုမင်းပြည်နယ်ရော့ကီတောင်နှင်းတွေအရှေ့ဘက်ကနေစတင်စီးဆင်းလာတာပ
ါ That water is used to
ဆောက်ပလက်မြစ်ကိုလူတော်တော်များများမှီခိုနေကြတာပါရေပေးစနစ်အတွက်နဲ့စိုက်ပျိုးရေးအတွက်လည်းသုံးကြပါတယ
်ကော်လိုရာဒိုပြည်နယ်မှာမြို့ပြနယ်နိမိတ်ကျယ်ပြန့်လာတာကြောင့်ရေသုံးဆွဲမှုများလာပါတယ်နီဘရာစကာပြည်နယ်ကစိုက်ပျိုးရေးသမားတွေကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတာပါဒါကြောင့်69နှစ်အကြာသဘောတူညီချက်ကိုအသုံးချပြီးရေပိုရဖို့အတွက်နီဘရာစကာပြည်နယ်ကကော်လိုရာဒိုပြည်နယ်ထဲကဆောက်ပလက်မြစ်ကနေတူးမြောင်းသွယ်ဖို့ကြိုးစားပါတယ်။ကော်လိုရာဒိုစိုက်ပျိုးရေးသမားတွေကဒါကိုလက်မခံချင်ပါဘူး
။ When you pull that main resource out
ဒီရေဒါခွဲပေးရမယ်ဆိုရင်ကျွန်တော်တို့ဘဝဘလို့ဖြစ်သွားမလဲဆိုတာစဉ်းစားကြည့်ပါ။ကျွန်တော်တို့ဘက်ကချဲထွင်စိုက်ပျိုးရမှာသုံးမဲ့ရေကိုနီဘရာစကာဘက်ကတူးမြောင်းသွယ်ပြီးယူမယ်ဆိုတာကြားပါတယ်။ကျွန်တော်တို့အတွက်ရေမလုံလောက်တော့တာကြောင့်စိုက်မရတော့ဘူးဆိုရင်နောက်မှကျွန်တော်တို့အတွက်အလွန်ဒုက္ခရောက်မှာပါအ
မေရိကန်နောက်ဖက်ပြည်နယ်တွေမှာလူဦးရေတိုးပွားလာသလိုနှစ်အတော်ကြာမိုးခေါင်ရေရှားမှုကလည်းရေဝတ်လွှာတွေကိုခန်းချောက်စေပါတယ
် There's a lot of pressure in the west
အနောက်ပိုင်းပြည်နယ်တွေကခြောက်တွေ့တဲ့ဒေသတဲမှာပါခန္ဓာရမှာဥယျာဉ်တည်ရတာမျိုးဖြစ်ပြီးတော့စီးပွားရေးအရာရပ်တည်နိုင်အောင်လည်းကြိုးစားရပါတယ်အားလုံးကအဲ့လိုရုန်းကန်ရတာပါ
နီဘရာစကာဘက်ကရေသွင်းမဲ့စီမံကိန်းဘလောက်ရေရှည်ခံမလဲဆိုတာကိုလည်းစောင့်ကြည့်ရမှာပါ
It's going to have to be a collaboration.
ညှိနှိုင်းဆောင်ရွက်သွားမှာပါ။အနောက်ဖက်နဲ့ကော်လိုရာဒိုပြည်နယ်ကအိမ်နီးချင်းတွေနဲ့ညှိနှိုင်းမှာပါ။သူတို့တွေဘာတွေလုပ်နေလဲဆိုတာကိုသိပါတယ်။သူတို့နေရာမှာဆိုရင်ကျွန်တော်လည်းအဲ့ဒီလိုပဲလုပ်မှာပါ။ဒါပေမဲ့ကျွန်တော်တို့ဘက်မှာလည်းစိုက်ပျိုးဖို့အတွက်ရေလိုနေတာကြောင့်ပါ။
လွန်ခဲ့တဲ့နှစ်တရာကျော်တုန်းကလည်းအခုလိုတူးမြောင်းသွဲပြီးတော့ရေယူခဲ့ပူးပါတယ်။1894ခုနှစ်မှာထုတ်ဝေတဲ့ Omaha Daily Bee သတင်းစာမှာစိုက်ပျိုးရေးသမား900လောက်ဟာကျွန်းနော်တလေးဆန်နေတဲ့အတူနေဆက်ကိုဖျက်ပြီးတော့တူးမြောင်းဖောက်လုခဲ့ပါတယ်။အဲ့ဒီအချိန်ကအာဏာပိုင်တွေဟာစီမံကိန်းအတွက်ရန်ပုံငွေကိုတစ်နှစ်စာလောက်သာချပေးတဲ့အတွက်နောက်ပိုင်းမှာရန်နာသွားပြီးမူလသတ်မှတ်ထားတဲ့ကီလိုမီတာ100ရဲ့၄ဘုံတစ်ဘုံလောက်သာတူးမြောင်းဖောက်ပြီးခဲ့တာပါ။2022ခုနှစ်အရောက်မှာတော့နီဘရာစကာပြည်နယ်တာဝန်ရှိသူတွေကမြေယာချဲ့ထွင်ဝယ်ယူဖို့နဲ့အရင်ဖောက်ခဲ့တဲ့လမ်းကြောင်းတစ်လျှောက်တူးမြောင်းပြန်ဖောက်ဖို့ရမုံငွေ53သန်းချမှတ်ပေးခဲ့ပါတယ်ခင်ဗျာ
။ဒုတာဆွန်လင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။အခုတော့ဒေါခင်မျိုးသက်တင်ဆက်မဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်နိုင်ပါပြီဗျာ။
မိခရခုနပြည့်လေးရှိတဲ့တောင်အာဖရိကနိုင်ငံဟာသူ့လျှက်စစ်စွန့်ရဲ့အတွက်ကြောင်မီးသွေးကိုအားထားသုံးတဲ့နိုင်ငံဖြစ်ပါတယ်။နိုင်ငံအကြီးဆုံးစက်မှုလုပ်ငန်းကတက်တူတူဖော်တဲ့လုပ်ငန်းမှာတောင်အာဖရိကမှာတက်တူတူဖော်တဲ့မိုင်းတွေအတွက်လျှက်စစ်ဓာတ်အားပြတ်သွားတဲ့အချိန်တွေမှာနေအောင်ကြီးစွန့်ရဲ့နဲ့လေပတ်ဖို့လှုပ်လာနေတဲ့အကြောင်းဒီဝေးသတင်းတော်လင်ဒါဂဗီဒက်ရှ်ကတောင်အာဖရိကမြို့တော်ဂျိုဟန်နက်စ်ဘတ်ကစုံစမ်းမေးမြန်းထားတယ်ဂျိုဟန်နက်စ်ဘတ်မြို့ပြန်မှာနေအောင်ကြီးစွန့်ရင်ထုတ်တဲ့ပြင်တစ်ခုရှိပါတယ်သူကိုချန်ကြီးစာလို့နာမည်ပေးထားပါတယ်အလေးပဲကမီးမပြတ်ပါစေနဲ့မီးလင်းနေပါစေဆိုတဲ့သဘောပါတောင်အာဖရိကမှာမီးပြတ်တဲ့ဒုက္ခကိုမကြမကြရင်ဆိုင်ရတဲ့ပြည်သူတွေအများကတောင့်တနေတဲ့ဆူတောင်းလေးဖြစ်ပါတယ်မီးအားအပြည့်မရတဲ့အတွက်မီးပေးတဲ့အခါအလှည့်နဲ့ပေးတာမီးပေးတဲ့အချိန်လျှော့တာတွေလုပ်နေရတာပါတောင်အာဖရိကနိုင်ငံတဲကဘယ်နေရာမှာမဆိုခုဆိုမီးပေးချိန်ကိုတနေ့မှာ2နာရီကနေ7နာရီထိလျှော့ချထားပါလေဆိုလာမီးဆက်ကိုဂျိုဟန်နက်စ်မြို့ပြင်ကရွှေတူးတဲ့ကုမ္ပဏီမှာတပ်ဆင်ထားပါလေဒီကုမ္ပဏီကရွှေထုတ်တဲ့တောင်ပိုင်း South Deep Mine ဖြစ်ပါတယ်ဒီရွှေမိုင်းရဲ့ဒုတိယအကြီးအကဲက Martin Price ပါသူ့မိုင်းရင်းမှာမီးပြတ်သွားတဲ့အချိန်သူ့ရဲ့ဆိုလာတွေကနေရတဲ့နေစွမ်းအင်ကိုအစားထိုးသုံးနေတာဖြစ်ပါတယ်။ဆိုလာပြားတွေနဲ့နေအောင်ကြီးစွမ်းအင်ထုတ်သုံးတာလိုမျိုးသူ့နိုင်ငံမှာခင့်တဲ့အမိလုပ်ဖို့တကယ့်ကိုလိုအပ်နေတယ်လို့ပြောပါတယ်
။ From year 1 we saving you know 130 odd million rand a year
ပထမတစ်နှစ်မှာကိုပဲလျှက်စစ်ဖို့မီးဖို့ကတော်တော်သက်သာသွားပါတယ်။တစ်နှစ်ကိုမီတာခါကတောင်အာဖရိကငွေ rand တန်း130လောက်ကျပါတယ်။ဒါတင်မကသေးပါဘူး။နောက်အကျိုးတစ်ခုရှိတာတစ်ခုကမိမလာလို့အလုပ်တွေရပ်ထားရတာမျိုးမရှိတော့ပါဘူး။ဒါကြောင့်လုပ်ငန်းတွေရှော့ချရတာမျိုးမရှိတော့ပါဘူး။လျှက်စစ်စွမ်းအင်အပေါ်မှာအရင်ကတည်းကပိုပြီးအားထားလာနိုင်တဲ့အတွက်စီးပွားရေးလုပ်ငန်းတွေလည်းဆက်ပြီးလက်ပတ်နိုင်ပါပြီ
။အခုလိုနိုင်ငံနဲ့စွမ်းအင်ပြဿနာကြုံလာရတာဟာဓာတ်ထုတ်လို့ဖြန့်ပြင်းမှုပေါ့အစိုးရက Eskom ဓာတ်ပိကုမ္ပဏီတစ်ခုထဲနဲ့ကင်တွယ်ဆောင်ရွက်နေတာဖြစ်ပြီးနှစ်ပေါင်းများစွာမှားရင်းနဲ့လှုပ်ဆောင်မှုတွေနဲ့စီမံခန့်ခွဲမှုညံပြင်းလာကြောင်းလို့ကျင်းကျင်သူတွေကဝေဖန်ပါတယ်။သူတို့ဟာလျှက်စစ်ဓာတ်ထုတ်ဖို့ကြောင်မီးသွေးဓာတ်ပိဆက်ကိုအဟောင်းတွေပြင်အစ်စ်တွေကိုပါတုံးနေတာပါ။ဒါပေမဲ့ဒီဆက်ယုံတွေကပုံမှန်ပြက်နေတာကြောင့်ပြည်ရင်းလိုအပ်ချက်နဲ့အညီမီးမပေးနိုင်ပါဘူး။ဒါအပြင်အားထားရတဲ့တခြားနည်းပညာတွေတုံးဖို့တိတာတဲ့ရင်းနှီးမြှုပ်နှံမှုတွေလည်းမလုပ်ကြပါဘူး။ဒီလိုပြက်ကွက်နေတဲ့အတွက်တခြားနည်းပညာတွေပါမတိုးတက်ပဲဖြစ်ရတယ်လို့ဂျိုဟန်နက်စ်ဘတ်တက္ကသိုလ်ကယူပဗေဒပါမောက်ကဟမ်မတ်ဝင်ကလာကပြောပါတယ
် And I think a lot of what's happening in the country is a result of some sort of reluctance to
ကျွန်တော်နိုင်ငံမှာအခုဖြစ်နေရတဲ့အများစုကနေအောင်ကြီးနဲ့လေဆွမ်းအင်သွင်းဖို့ပြက်ပြက်သားသားပြောင်းပြီးလောက်ရကန်ရမှာတွေကိုလှုပ်ဖို့တွန်းဆုတ်နေတာရဲ့နောက်ဆက်တွဲရလတ်လို့ကျွန်တော်ထင်ပါတယ်ဒီလိုရိုးရှင်းတာတွေကိုမလုပ်တော့တခြားနည်းပညာတွေပါမတိုးတက်တော့ပဲဆုံးဆုံးနေတာပါ
လျှက်စစ်စွန့်ရင်ထုတ်ယူတဲ့နည်းပညာတွေထဲမှာတောင်အာဖရိကကသူ့စွန့်ရင်အတွက်ကြောင်မီးသွေးအပြင်နျူကလ িয়ার နည်းပညာနဲ့ရောတဘာဝဓာတ်ငွေပါသုံးပြီးထုတ်ပါတယ်။ဒါပေမဲ့သူ့နိုင်ငံကကြောင်မီးသွေးကောင်းကောင်းထွက်တာဖြစ်ပြီးတနိုင်ငံလုံးရဲ့စွန့်ရင်လိုအပ်ချက်80ရာခိုင်နှုန်းလောက်ကိုကြောင်မီးသွေးကထုတ်ပါတယ်။ဒီစွန့်ရင်ကဏ္ဍကိုအပြောင်းအလဲတွေလုပ်ဖို့အတွက်ပညာရှင်တွေကလူလားနေပေမဲ့အစိုးရရဲ့လျှက်စစ်ဖြန့်ဖြူးရေးကဏ္ဍကလည်းနိုင်ငံရေးပါရောနေတာကြောင့်ရှုပ်ထွေးနေတာပါ။လက်ရှိမှာလျှက်စစ်တဲ့အလုံးလောက်မရကြတဲ့မိုင်းကုမ္ပဏီတွေကတော့ဒီရှုပ်ထွေးတဲ့ပြဿနာပြေလည်အောင်စောင့်နေမယ့်အစားခုပြဿနာကိုဖြေရှင်းဖို့ကြိုးစားလာကြတာဖြစ်ပါတယ်။တက်တူရင်းအင်ဂျင်နီယာအများအပြားကိုမွေးထုတ်ပေးနေတဲ့တောင်အာဖရိကက Wood Water Strand တက္ကသိုလ် WMI Wood တက်တူရှာဖွေတူဖို့အကြောင်းဒါရိုက်တာ Glenn Nawala ကတော့နိုင်ငံတွင်းမှာလျှက်စစ်တက်ထုတ်လို့ဖြန့်ဖြူးမှုကိုပုံစံမျိုးစုံနဲ့လုပ်လာကြတော့မယ်လို့ပြောပါတယ်။
They can no longer rely on Eskom as the sole supplier of electricity.
And now we got mal yesterday ga phyan pyu pe ni de Eskom go be mi kho ni ya da myo ma shi lo ba u. Da chaung le la mae 2025 khu ne ma so yin ta cha le sit thau pe de mine company ni ga ni ta nai ngan long ye le sit phyan pyu mu a ne so ya kan nong 20 ga ni 30 lao go phyan pe bo ta ni ta nyu the pyo la ja bo po mya ba de.အဲ့ဒီလျှက်စစ်ထုတ်တဲ့နေရာတွေကလျှက်စစ်ကိုပြန်ပြင်းပြဲစွမ်းအင်ပုံစံမျိုးစုံတုံးပြီးထုတ်ကြမှာဖြစ်ပါလေ
။နိုင်ငံတွင်းလျှက်စစ်စွမ်းအင်တွေထဲမှာဒေယားနဲ့နေအောင်ကြီးစွမ်းအင်တုံးထုတ်တဲ့စွမ်းအင်က9ရာခိုင်နှုန်းပဲရှိပါလေ။ဒါကြောင့်အခုလိုစွမ်းအင်ပြဿနာမကြုံရတဲ့အချိန်နိုင်ငံစွမ်းအင်ကဏ္ဍဟာကြောင်မီးသွေးပေါ်နှိခိုးနေရတာကြောင့်ကုမ္ပဏီတွေအတွက်ပြတ်ထန်းချက်တွေမှာပါတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုလျှော့ချဖို့ဆိုတာကထင်သလောက်မလွယ်လာပါဘူး။ တောင်အာဖရိကမှာတုံးနေတဲ့လျှက်စစ်ဓာတ်အားလုံးရဲ့95%ရာခိုင်နှုန်းဟာ Eskom ကုမ္ပဏီကဖြစ်ပါတယ်။ဒီကုမ္ပဏီကထုတ်လွှတ်တဲ့ Carbon Dioxide ဖန်လုံတန်းငွေပမာဏဟာအာဖရိကတစ်ဒိုင်လုံးကထုတ်လွှတ်မှုရဲ့42%ရာခိုင်နှုန်းရှိပါတယ်။ South Deep Mine က Preach ကတော့တက္ကသိုလ်2050မှာဖန်လုံရင်တန်းငွေလုံးဝမထုတ်လွှတ်ဖို့သူတို့ဥတီဆောင်ရနေတဲ့အတွက်အဓိကလုပ်ရမယ့်အချက်ကလျှက်စစ်ဓာတ်မီဂါဝတ်50ထုတ်နိုင်တဲ့ဆူလာပြားတွေဆင်ပေါ်နဲ့လျှက်ဖြစ်စစ်ထုတ်ဆက်ရုံနဲ့စတည်ဆောက်ဖို့ဖြစ်တယ်လို့ပြောပါတယ်
Decarbonization is absolutely vital for our world. There's overwhelming evidence.
ကျွန်တော်တို့ကမ္ဘာကြီးမှာကာဗွန်ထုတ်လွှတ်မှု short ချဖို့တကယ်ကိုအရေးတကြီးလိုအပ်နေတာပါ။တကယ်လို့ကာဗွန်ထုတ်လွှတ်မှု short ချဖို့မလုပ်နိုင်ဘူးဆိုရင်ကမ္ဘာကြီးမှာကာဗွန်ကြောင့်ပြဿနာကြုံရမယ့်အထောက်အထားတွေလည်းအများကြီးရထားပါတယ်။အားလုံးသိတဲ့အတိုင်းပဲကမ္ဘာကြီးတောင်ပြတ်သွားတဲ့အဖြစ်မျိုးကြုံရနိုင်ပါတယ်။ဒါကြောင့်ကမ္ဘာကြီးဒုက္ခမရောက်အောင်အဖြေရှာပေးတဲ့သူပဲကျွန်တော်တို့ဖြစ်ချင်ပါတယ်ဒုက္ခပေးတဲ့အထက်မပကျင်ပါဘူ
းဘယ်လိုပဲဖြစ်ဖြစ်အခုလိုဓာတ်ထုတ်လို့ဖြန့်ဖြူးရေးလုပ်ငန်းမှာနေချင်းညာချင်းလုံးဝပြောင်းလဲသွားဖို့ဆိုတာကတော့မဖြစ်နိုင်ပါဘူးသူတို့ကုမ္ပဏီလိုနေအောင်ကြီးကနေဆွင့်ထုတ်တဲ့ကုမ္ပဏီတွေကလည်းပြဿနာအားလုံးကိုတခါတည်းဖြေရှင်းမပေးနိုင်ပါဘူးဒါပေမဲ့တောင်အာဖရိကနိုင်ငံရဲ့လျှက်စစ်ဓာတ်ပြဿနာတနေ့တခြားဆိုးဝါးလာနေချိန်မှာတော့ဆိုလာပြားတွေကနေလျှက်စစ်ထုတ်ယူတာဟာတဘာဝဝင်းချင်အတက်တာမကငွေကြေးအရာလည်းအဆင်ပြေတယ်လို့ကုမ္ပဏီတွေကပြောပါတယ်2021ကုလသမဂ္ဂဥရုယာတီဆိုင်ရာညီလာခံမှာတော့တောင်အာဖရိကနိုင်ငံကိုကြောင်မီးသွေး300ကနေပြန်ပြည့်မြင်စွန့်ရင်သုံးတဲ့နိုင်ငံအဖြစ်ပြောင်းလဲသွားစေဖို့အတွက်ကျေဝါချမ်းသာတဲ့နိုင်ငံတွေကရန်မွန်ငွေပေးလူကြဖို့သဘောတူညီမှုရခဲ့တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပြန်ပါစေနောက်တစ်ပတ်မှာပြန်ကြည့်ပါစို့
ပေးပန်းနဲ့ဤပညာကဏ္ဍကိုတော်ခင်မျိုးသက်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ VO ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုတော်ခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားထိန်းချုပ်ထားတဲ့ဇီဘိုရီရှားဒေသမှာတောက်ကြနေမနေ့ပိုင်းကရုရှားတပ်တွေရဲ့မစ္စိုင်းတုံးနဲ့ပစ်ခတ်မှုကြောင့်တည်ဆုံဒဏ်ရာရမှုတွေရှိခဲ့တဲ့အတွက်ဒီလိုတိုက်ခိုက်မှုတွေကို short ချဖို့အတွက်ကုလသမဂ္ဂအထင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုလိုက်ပါတယ်။ရုရှားကယူကရိန်းမြို့တွေကိုမစ္စိုင်းတုံးတွေအသေးခံဒုံးတွေနဲ့ဒရင်ပေါက်ပေါင်းများစွာပစ်ခတ်နေတာဖြစ်ပြီးတော့ဇီဘိုရီရှားဒေသမြို့တော်မှာပစ်ခတ်မှုကနေလူပေါင်း30တည်ဆုံပြီးတော့88ဦးဒဏ်ရာရခဲ့တာလည်းဖြစ်ပါတယ်။တောက်ကြနေမှာယူကရိန်းနယ်မြေ၄ခုကိုရုရှားကသူ့နိုင်ငံနဲ့ထည့်သွင်းတဲ့အခမ်းအနားကိုမော်စကိုမှာရုရှားသမ္မတကိုရိုင်းဦးဆောင်ကျင်းပခဲ့တာဖြစ်ပါတယ်ဒီလိုလှုပ်ဆောင်မှုကိုတုံ့ပြန်တဲ့အနေနဲ့ယူကရိန်းသမ္မတကယူကရိန်းကို NATO မဟာမိတ်အဖွဲ့မှာပါဝင်အောင်အမြန်ချထားပြီးဖို့လျှောက်ထားခဲ့တာပါရုရှားဆိုတာလုံခြုံရေးကောင်စီဝင်တွေရဲ့မိသားစုတွေနဲ့ဗဟိုဗန်အုပ်ချုပ်ရေးမှုတွေပါဝင်ယူကရိန်းကိုရုရှားကျူးကျော်မှုမှာဆင့်နွှဲနေတဲ့ဒူပုတ်ကိုပေါင်း1000ကျော်နဲ့စီးပွားရေးကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကတောက်ချာနေမှာပိတ်ဆို့ပစ်ဒဏ်တွေချမှတ်လိုက်ပါတယ်တောင်ဝင်ကနေဆိုင်းငံနာခန်းရတဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဟိုချာကိုအ ਨੇ စုံ၈နှစ်ရွေးကောက်ပွဲကျင်းပခြင်းအထိတောင်ဝင်ဆက်ထမ်းဆောင်မှုအတွက်ထိုင်းဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေတောက်ကြနေမှာဆုံးဖြတ်ချက်ချလိုက်ပါတယ်။ဟာရီကိန်းမုန်တိုင်းအီယန်ဟာအမေရိကန်ပြည်ထောင်စုတောင်ကရိုလိုင်းနားပြည်နယ်ကုန်းတွင်းပိုင်းကိုတောက်ကြနေမှာဝင်ရောက်တိုက်ခိုက်နေပါတယ်။မုန်တိုင်းနဲ့အတူရေကြီးတာဆူဆူဝါးဝါးဖြစ်လာနိုင်တဲ့အတွက်သမိုင်းဝင်ချာစတန်မြို့နယ်အန်ဒီယားရှိနေတာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစည်းအဝေးထုတ်လို့ရမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဆူပါထရပ်တို့ဖြစ်ကြပါတယ် VOA ရဲ့စနေနေ့မနေ့ခင်းအစည်းအဝေးတွေကိုလိုင်းဒိုမီတာ2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒပြေဝနိုင်တဲ့နေ့တစ်နေ့ဖြစ်ပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.